Welcome to the Voice of America in Burmese.
ပြန်ပောင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2023ခုနှစ် January 29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းဒိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုစန့်ကျင်ကန့်ကွက်ကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘောထားထုတ်ပြန်ကြေညာလိုက်တဲ့အကြောင်းတခါဂျပန်ကုမ္ပဏီကမြန်မာစစ်တပ်ပိုင် MEC ကိုငွေပေးချေခဲ့တဲ့ကိစ္စမေးခွန်းထုတ်เสียဖြစ်လာနေတဲ့အခြေအနေစရရီနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြမှာပါရှင
်ဟုတ်ကဲ့ပါသတင်းတွေပြည်ရန်နောက်ထုတ်လွှင့်ပေးမယ့်မြန်မာဒီမိုကရေစီရေးရအစည်းအဝေးမှာဆိုရင်တော့
လူတော်လိုင်းရဲ့အစမှာနေပဲဇုံကလူငယ်တွေပါလာကြတယ်ဥမာအဖင်ဂီတာနေပဲရသူတွေပါလာတယ်နောက်ပြီးတော့တခြားနီးပညာကျွမ်းကျင်တဲ့လူငယ်တွေပါလာတယ်ဆန္ဒပြမှုတွေမှာစံတက်တဲ့အတွေ့အခေါ်တွေနဲ့ဆန္ဒပြမှုတွေ performance တွေအများကြီးလုပ်နိုင်ခဲ့တယ်ကဘာရဲ့စိတ်ဝင်စားမှုတွေရတယ်ပေါ့နော
်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောခွင့်ရကိုစီသူမောင်ပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တောင်ကိုရီးယားနိုင်ငံက NUG ကိုစလဲဥယျာဉ်နိုင်ထုံးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းပြသတင်းများတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဆန့်ကျင်ကန့်ကွက်ကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တီဇဲဥပဒေများကိုချိုးဖောက်ပြီးနိုင်ငံတော်ပုံကံမှုကိုကျူးလွန်ထားသောစစ်ကောင်စီဆောင်ရွက်မှုမှန်သမျှသည်တရားဝင်မှုမရှိသဖြင့်၎င်းတို့ကျင်းပမည့်အတုအယောင်ရွေးကောက်ပွဲအားမိမိတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေဖြင့်ခိုင်မာစွာဆန့်ကျင်ကန့်ကွက်နေမည်ဖြစ်သည်လို့ကြေညာချက်မှာရေးသားထားပါတယ်။ဒါ့အပြင်စစ်ကောင်စီနှင့်ပူးပေါင်းဆောင်ရွက်မဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုလည်းနိုင်ငံတော်ပုံကံကျူးလွန်ရမှာအပေးကူညီသည်တွေအဖြစ်သတ်မှတ်သွားမယ်လို့လည်းဖော်ပြထားပါတယ်။ NLD ဟာလက်ရှိတရားဝင်ပါတီအဖြစ်ယက်တည်နေဆဲဖြစ်ပြီး NLDရဲ့ကြေညာချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိတစုံတရာတုံ့ပြန်တာမရှိသေးပါဘူး ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်တဲ့ဒီကနေ့ကြေညာချက်မှာလဲ NLD လူခွင့်ရေးချိုးဖောက်မှုမှတ်တမ်းများကောက်ယူရေးအဖွဲ့ကပြုစုထားတဲ့စစ်ကောင်စီရဲ့ကျင်းမှုကျူးလွန်မှုနောက်ဆုံးမှတ်တမ်းစည်းရင်းတွေကိုဖော်ပြထားပါတယ်စစ်ကောင်စီရဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့သူပေါင်း 3,000 ကျော်ရှိပြီးအဲ့ဒီထဲမှာ NLD ပါတီဝင် 84 ဦးနဲ့လွတ်တော်အမတ်2ဦးပါဝင်ကြောင်းဖော်ပြထားပါတယ်ဒါအပြင်လွတ်တော်ကိုယ်စားလှယ်ပေါင်း 80 ဦး NLD ပါတီဝင်ပေါင်း 1,000 ကျော်အပါအဝင်စစ်ကောင်စီကဥပဒေမဲ့ဖမ်းဆီးထားတဲ့လူဦးရေစုစုပေါင်း 1,000 နီးပါးရှိနေဆဲဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်စစ်ကောင်စီဘက်ကနေနေကိုအကျံဖက်လူရဲ့မိရှုဖြက်စီးခဲ့တဲ့ဖြစ်စဉ်အရေးအတွက်ကိုလည်းကြေညာချက်မှာအသေးစိတ်ဖော်ပြထားပါတယ်။ဒီတော့တွင်နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဇန်နဝါရီလ26ရက်နေ့ကကျင်းပတဲ့ငြိမ်းချမ်းရေးကိစ္စဆွေးနွေးပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကပါဝင်ဆွေးနွေးခဲ့ပါတယ်။အဲ့ဒီမှာမြန်မာစစ်တပ်ကြောင့်နိုင်ငံရဲ့အဖွဲ့အစည်းတွေထိခိုက်ပျက်စီးမှုရဲ့ဆိုးကျိုးအလွန်ကြီးမားနေပြီးမြန်မာနိုင်ငံသားမကဒေသရင်းနိုင်ငံတွေနဲ့အခြားနိုင်ငံတွေကပါထိခိုက်စေတယ်လို့လုံခြုံရေးကောင်စီမှတာမတ်ကြီးကပြောကြားခဲ့ပါတယ်ရှင်။
စစ်ကောင်စီဖိနှိပ်အုပ်ချုပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအာဆီယံပါဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အရေးတကြီးအကူအညီတွေပေးဖို့လိုအပ်နေကြောင်းမလေးရှားနိုင်ငံသားဝန်ကြီးဟောင်းဆိုင်ဖူဒင်အဗ်ဒူလာကဇန်နဝါရီ28ရက်စနေနေ့ကပြောကြားလိုက်ပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်ခုခံတဲ့နှစ်နှစ်တာကာလမြန်မာအကြက်တဲကိုဖြေရှင်းရေးမှာဒေသရင်းတုံ့ပြန်မှုများဆိုတဲ့ခေါင်းစဉ်နဲ့ဇန်နဝါရီ28ရက်နေ့ကပြုလုပ်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်းမစ္စတာဆိုင်ဖူဒင်အဗ်ဒူလာကပါဝင်ပြောဆိုဆွေးနွေးခဲ့ကြတာပါ။အင်ဒိုနီးရှားမလေးရှားထိုင်းနဲ့မြန်မာအခြေစိုက်လူမှုအခြေပြုအဖွဲ့အစည်းဆယ်ဘွဲ့ပူးပေါင်းပြီးတော့စနေနေ့ကပြုလုပ်တဲ့မြန်မာအရေးအွန်လိုင်းဆွေးနွေးပွဲမှာသူအဓိကပြောကြားခဲ့တဲ့အချက်တွေတဲ့အာဆီယံအဖွဲ့ကြီးအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီတို့နဲ့မဖြစ်မနေထိတွေ့ဆက်ဆံဖို့မြန်မာအကြက်တဲ့အလူရှင်ဖိုရမ်ဖွဲ့စည်းဖို့ စစ်ကောင်စီရွေးကောက်ပွဲကိုတားဆီးဖို့ဆိုတာတွေပါဝင်ကြောင်းကိုပိုင်လူမှုကွန်ရက် Twitter မှာစနေနေ့ကမလေးရှားနိုင်ငံသားရဲ့ဝန်ကြီးဟောင်းကရေးသားထားပါတယ်။ဒါပြင်ဇန်နဝါရီလဆန်းပိုင်းကဂျကာတာပို့သတင်းစာကြီးရဲ့အတွေးမြင်ကဏ္ဍမှာတော့စစ်ကောင်စီချပြထားတဲ့ရွေးကောက်ပွဲလမ်းကြောင်းဟာအတူရောင်သာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုသက်ဆိုးရှည်စေမှာဖြစ်တယ်လို့ Saifuddin Abdullah ကရေးသားထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်နိုင်ငံသားဝင်ငွေတွေမရရှိစေရေးတန်ခတ်အရေးယူမှုတွေချမှတ်ထားတဲ့ကြားတွေကဂျပန်ဆောက်လုပ်ရေးကုမ္ပဏီတစ်ခုကစစ်တပ်ကပိုင်ဆိုင်တဲ့ဆောက်လုပ်ရေးကုမ္ပဏီကိုအခကျင်းငွေပေးခဲ့တာဟာအမေရိကန်အစိုးရရဲ့ခွင့်ပြုချက်နဲ့လှုံ့ဆော်ခဲ့ခြင်းဖြစ်တယ်လို့ဂျပန်အစိုးရအရာရှိတဦးကဇန်နဝါရီလ28ရက်နေ့တောက်ကြနေမှာပြောပါရယ်ဂျပန်အစိုးရရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံရဲ့စီးပွားအချက်အခြာဖြစ်တဲ့ရန်ကုန်မြို့မှာတည်ဆောက်တဲ့တရားအတွက်ငွေပေးချေဖို့စစ်အာဏာသိမ်းထားတဲ့ February လ1ရက်နေ့မတိုင်ခင်ကတည်းကအတီးပြုတ်ထားခဲ့တာလို့အဲ့ဒီအမည်မဖော်လိုတဲ့ဂျပန်နိုင်ငံသားရေးဌာနအရာရှိတဦးကပြောပါရတယ်။ဂျပန်နိုင်ငံယိုကိုကာဝါတရားတည်ဆောက်ရေးကုမ္ပဏီအနေနဲ့စစ်တပ်ပိုင်းမြန်မာစီးပွားရေးကော်မရှင်Cooperation MEC ကိုငွေပေးချေခွင့်ပြုခဲ့ခြင်းရှိမရှိဆိုတာမသေးကြဘူးလို့စီးပွားရေးအရတန်ခတ်အရေးယူမှုတွေကိုကြီးကြပ်ကြံရရတဲ့ American ဘဏ္ဍာရေးဌာနကလည်းပြောပါရရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေည VOA မြန်မာပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ယောဂသိမ့်မပြင်းထန်တဲ့ COVID-19 ဝေဒနာရှင်တွေအတွက်ပြည်ရင်းပြစ်တောက်ဆေးနှမျိုးကိုထုတ်လုပ်ခွင့်ပြုလိုက်ကြောင်းတရုတ်မျိုးသားဆေးဝါးထုတ်လုပ်ကုကဲမှုဌာနကဒီနေ့ဇန်နဝါရီလ29ရက်နေ့မှာကြေညာပါတယ်။ယောဂမပြင်းထန်သူနဲ့အနည်းငယ်ပြင်းထန်သူတွေအတွက်ရည်ရွယ်ပြီးတော့ဒီတောက်ဆေးနှမျိုးကိုဟောင်ကောင်အခြေစိုက်ကုမ္ပဏီနဲ့ဒီဟောင်ကောင်အခြေစိုက်ကုမ္ပဏီနှစ်ခုတို့ကနေပြီးတော့ထုတ်လုပ်ခဲ့တာလို့ဆေးဝါးထုတ်လုပ်ကုကဲမှုဌာနကပြောပါရယ်တရုတ်နိုင်ငံမှာပြဋ္ဌာန်းထားတဲ့ COVID လုံးဝကင်းစင်ရေးမူဝါဒကိုမြို့တော်ဘေကျင်းအပါအဝင်နိုင်ငံတော်ဖွန်းကမြို့ကြီးအတော်များများမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်တရုတ်အစိုးရကတော့ဒီဇင်ဘာလဇန်ပိုင်မှာပြန်လည်ရုပ်သိမ်းခဲ့ပါရယ်ရှင်
ဆာဗီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ကတော့ Australian Open Tennis ပြိုင်ပွဲမှာဘူဆာဗီယာ Grand Slam Champion ဆုကို22ချိန်မြောက်ရရှိသွားပါတယ် Australian Open မြို့သားတူချင်း Final ကိုမဲလ်ဘုန်းမြို့မှာမြို့က Rod Laver ကွင်းကြီးမှာဒီနေ့ကစားကြတာမှာနိုဗက်ဂျိုကိုဗစ်ကဂရိနိုင်ငံက Stefanos Tsitsipas ကို 6-3-6-6 နဲ့3ပွဲပြတ်အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့ကျွန်တော်ဂျန်နိုင်ချင်ညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကဆက်ပြီးတော့ဆက်သွယ်မီးမြန်းခန်းနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာဒီမိုကရေစီရဆွေးနွေးခန်းကိုတင်ဆက်ပေးမှာပါလာမယ့် February 1ရက်နေ့ဆိုရင်စစ်အာဏာသိမ်းခဲ့တဲ့နှစ်နှစ်ပြည့်သွားပါပြီမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်တိုင်းပြည်ရဲ့မျိုးဆက်တဲ့လူငယ်တွေဟာကဏ္ဍအသီးသီးကနေပါဝင်လှရှားနေကြပါတယ်စစ်ကောင်စီရဲ့အကြမ်းဖက်ပြိနှိပ်မှုတွေကြောင့်အဖက်ဖက်မှာပြိုလဲပျက်စီးနေတဲ့နိုင်ငံအတွက်အနာဂတ်ကိုတည်ဆောက်ဖို့လူငယ်တွေရဲ့အမြင်လမ်းကြောင်းတွေဘယ်လိုရှိမလဲလူမျိုးနယ်မျိုးကိုရောက်ရှိနေတဲ့ NLD လူငယ်လွတ်တော်ကိုယ်စားလှယ်ဖြစ် CRPH ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီရဲ့ပြောခွင့်ရလဲဖြစ်တဲ့ကိုစီသူမောင်ရဲ့အမြင်တွေကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစည်းအဝေးမှာမိုင်းအင်ဂျင်နိုင်ကမေးမြန်းတင်ပြထားပါရခင်ဗျာ
မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစည်းအဝေးကနေကြိုဆိုပါရစေကျွန်မအင်ဂျင်နိုင်ပါလာမယ့် February လ1ရက်ဆိုရင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာနှစ်နှစ်ပြည့်ပါပြီဒါကြောင့်အာဏာသိမ်းပြီးရဲ့နောက်ပိုင်းဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေမြန်မာနိုင်ငံကိုဒီမိုကရေစီရဲ့လမ်းကြောင်းပေါ်ပြန်ပြီးရောက်အောင်လှုပ်ရှားနေတဲ့လူငယ်တွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ NLD လွတ်တော်အမတ်ထဲဒီထဲမှာအသက်အငယ်ဆုံးတဦးလည်းဖြစ်တဲ့နောက်လက်ရှိပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောခွင့်ရလည်းဖြစ်တဲ့ကိုစီတူမောင်ကိုဆက်သွယ်မေးမြန်းထားပါရစေ။
မင်္ဂလာပါကိုစီတူမောင်ရေ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
အဲ့တော့အခုဆရာနာသိမ့်ပြီးနောက်ပိုင်းမှာလက်ရှိဒီလွတ်တော်ကိုယ်စားလှယ်တွေဘက်ကလှုပ်ရှားမှုတွေပေါ့နော်အဲ့တော့ကိုစီတူမောင်ဒီတာဝန်ယူပြီးတော့လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေအားပြောပြလို့ရမလားရှင
်ဟုတ်ကဲ့ခင်ဗျာအဲကျွန်တော်အနေနဲ့ကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှာအဲဒီအခုပါဝင်ပါတယ်နောက်တစ်ခုကတော့နိုင်ငံဆက်ဆံရေးကော်မတီဝင်ဖြစ်လဲကျွန်တော်ပါဝင်နေသလိုတစ်ဖက်မှာအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီပေါ့နော် NUCC ရဲ့ကောင်စီဝင်ဖြစ်လဲရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့အနေနဲ့အဲဆေးလွတ်တဲ့ဒီကိုယ်စားလှယ်ထဲမှာကျွန်တော်ပါပါတယ်အဲနောက်ထပ်အခုလက်ရှိကာလမှာတော့ကျွန်တော်တို့အားလုံးကြိုးစားနေတဲ့အတင်ကူပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပေါ့နော် Transitional Constitution ရေးဆွဲရေး Working Group မှာလည်းကျွန်တော်တို့ပါဝင်နေပါနောက်ဆုံးပါတယ်လုံနေလည်းမင်းတော့ကျွန်တော်တို့လက်ရှိအနေထားမှာတော့ဒါအခုစစ်ကောင်စီပေါ့နော်အချမ်းဖက်စစ်ကောင်စီကနေပြီးတော့စိတ်ကူးယဉ်နေတဲ့2023ခုနှစ်အဲဒီတရားမဝင်အထူးရောက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ joint action plan ပေါ်မှာကျွန်တော်တက်ဆိုင်ရာ platform တွေကနေပြီးတော့အကောင့်တွေပေါ်ဆောင်ရွက်နေတာရှိပါတယ်ခင်ဗျာအ
ဲ့တော့ဒီ2021 February မှာဆီယနာတင်ခဲ့တဲ့ကိစ္စမှာဒီစန့်ကျင်တာပေါ့နော်တတိုင်းတပြည်လုံးကပြည်သူတွေအကုန်လုံးကဒါကန့်ကွက်ဆန့်ကျင်ဆန္ဒပြခဲ့ကြတယ်အဲ့ဒီလှုပ်ရှားမှုမှာဆိုရင်လူငယ်တွေရဲရင်နဲ့ဥဆောင်ပါဝင်တာတွေလည်းတွေ့ရပါတယ်ဆိုတော့အခုနှစ်နှစ်ကြာလာပြီးရဲ့နောက်မှာဒီအာဏာသိမ်းမှုကိုဆန့်ကျင်တဲ့လူငယ်တွေရဲ့လှုပ်ရှားမှုနောက်ဆုံးအခြေအနေရောကိုစီတူမောင်ဘယ်လိုမြင်လဲရှင
်လက်ရှိဟိုဘောနော်ဟိုနွေဦးတော်လိုင်းရဲ့အစအနေပြန်ပြီးတော့သုံးသပ်ရရင်အနုဒေါ်လိုင်းအစမှာဟိုနေပယ်ဇုံကလူငယ်တွေပါလာကြတယ်ဥမာအဖင်ဂီတနေပယ်ရသူတွေပါလာတယ်နောက်ပြီးတော့တခြားနီးပညာကျွမ်းကျင်တဲ့လူငယ်တွေပါလာတယ်ဆန္ဒပြမှုတွေမှာစံတစ်တဲ့အတွေးခေါ်တွေနဲ့ဆန္ဒပြမှုတွေ performance တွေအများကြီးလုပ်နိုင်ခဲ့တယ်ကဘာရဲ့စိတ်ဝင်စားမှုတွေရတယ်ပေါ့နော်ဆိုတော့အခုအဲ့မှာလူငယ်တွေကြွေးကြော်တာတခုရှိရတယ်ဘာလဲဆိုတော့ကျွန်တော်တို့ကလူငယ်တွေကကျွန်တော်တို့မှာအနာဂတ်ရှိတယ်ဆရာနာတိမ့်ပြီးလိုက်တယ်လူငယ်တွေကသူတို့အနာဂတ်ပျောက်တယ်လို့ခံစားရတဲ့အတွက်ကြောင့်ဒီဒီအခုဆီယနာတိန်းနေဆိုတာကမြန်မာပြည်နိုင်ငံရေးတမိုင်းမှာဟိုယဉ်ကျေးမှုကြီးတစ်ခုလို့ပေါ့နော်ဟိုအစင်လာတစ်ခုလို့ဖြစ်သွားမှာကိုသူတို့ဆိုတယ်အဲ့အတွက်ကြောင့်သူတို့လမ်းမို့တက်လာပြီးတော့ဒီလူတွေဆိုင်းလုံးနေနဲ့ဟလာဆန္ဒပြလို့ရတဲ့အခြေအနေမှာလည်းလူငယ်တွေကသူတို့ရဲ့တာဝန်ကိုကြီးခဲ့ကြတယ်ဆိုပိုင်းမှာတော့စစ်တပ်ရဲ့ရန်ကားရဆက်မှုသူတို့အနေနဲ့ရေတိုင်းကြီးအဖုံးကြီးဟလာပိုက်တွေနောက်ပြီးတော့တဲအိတ်တွေကားပြီးတော့သူတို့ဟိုခုခံပြီးသူတို့ကိုသူတို့ဟလာ defense လုပ်ခဲ့ကြတယ်ပေါ့နော်နောက်ပိုင်းကျတော့ဆန္ဒပြပွဲကနေနောက်ထပ်တစ်ဆင့်သူတို့ကိုယ်တိုင်ဆန္ဒပြတာမဟုတ်တော့ဘဲနဲ့ဆန္ဒကိုလက်တွေ့အကောင့်တွေပေါ်ရမယ်လို့သူတို့နားလည်လာတယ်လို့ကျွန်တော်မြင်တယ်ဆိုလိုတာကယဉ်ကျေးတဲ့လူ့ဖွဲ့စည်းမှာဒီမိုကရေစီစနစ်တခုကိုချင့်တုံးနဲ့ယဉ်ကျေးတဲ့လူ့ဖွဲ့စည်းမှာဆန္ဒပြတယ်ဆိုတာဟာတက်ဆိုင်ရာအစိုးရတွေကနားလည်လက်ခံလာအောင်ပြုပြင်ပြောင်းလဲမှုရှိလာအောင်လို့ထုတ်ဖော်ဆန္ဒပြတာဒါပေမဲ့ယဉ်ကျေးတဲ့လူ့ဖွဲ့စည်းမဟုတ်ဘဲနဲ့လက်နက်အားကိုနဲ့မယိုင်းနိုင်ထက်စီးနှင်းလုပ်တဲ့လူ့ဖွဲ့စည်းမှာကျတော့ဆန္ဒကိုပြလို့မရဘူးဆိုတော့သူတို့နားလည်ပါတယ်အဲ့တည်းကြောင့်ဆန္ဒကိုလက်တွေ့အကောင့်တွေပေါ်တဲ့တော်လန်ရေးရဲ့နောက်တစ်ဆင့်ကိုအားလုံးကတက်လန်းလာကြပြီအဲ့တော့ဘာဖြစ်လာလဲဆိုတော့အခုကျွန်တော်တို့အားလုံးတချို့လူငယ်တွေအားလုံးကဒီဟိုတက်ဆိုင်ရာအီယာကိုနေနေတွေကိုရောက်လာခဲ့တယ်အဲ့ဒီမှာခုခံတော်လန်စစ်ကိုအဲဆင်နွှဲမယ်ဆိုတဲ့စိတ်တည်းနဲ့သူတို့အားလုံးဟာတော်လန်ရေးရဲ့နောက်တစ်ဆင့်မှာထပ်ပြီးပါလာကြတယ်ဆိုတော့နောက်တစ်ခုကကျွန်တော်သတိပြုမိတဲ့လောက်ပေါ့ဟိုအခုနောက်ပိုင်းမှာဒီတွင်ထဲမှာရှိနေတဲ့လူငယ်တော်တော်များများဒီ passport ရုံးလို့နေရာမျိုးတွေမှာပေါ့နော်အများကြီးတန်းစီပြီးတော့ passport တွေကိုဟိုတိုးဝေပြီးတော့ဟိုစောင့်ဆိုင်းနေတဲ့အမြင်ဝင်တွေလည်းကျွန်တော်တွေ့ရတယ်အဲ့ဒါကဘာကိုပြောတာလဲဆိုတော့ဟိုမြို့ပေါ်တွေမှာသူတို့မနေချင်တော့ဘူးပြောချင်တာကဟိုဖွင့်ပြလိုက်လို့ရှိလို့ရှိရင်အားလုံးဟာဒီစစ်အုပ်ချုပ်ရေးအောက်မှာတနည်းနည်းနဲ့မပတ်သက်ချင်မင်းနဲ့ဟိုသူတို့ရဲ့အနာဂတ်အတွက်ကောင်းရာကောင်းကြောင်းသူမဟုတ်သူတို့တွေရဲ့ဒီတိုင်းပြည်အတွက်ကောင်းရာကောင်းကြောင်းတကူနီလန်တစ်ခုခုကိုတော့ရွေးချယ်နေကြတဲ့သူတွေအဲ့ဒါစစ်အုပ်ချုပ်ရေးဖြစ်သွားတယ်ဒါကဟိုပွင့်လင်းပါတော့စိုးချိုးတွေပေါ့နော်ဒီတက်ရောက်မှုတွေလို့တော့ဟိုကျွန်တော်ကမြင်တယ်ဆိုတော့ဟိုတရင်သမားတွေထဲမှာဆိုလဲဒီလိုတရင်သမားတော်တော်များများလူငယ်တွေကဆိုတော့တရင်သမားတွေတော်တော်များလဲအဲဒီအခုဒုတိယနိုင်ငံလူနေရာမျိုးတွေမှာတိန့်ရှောင်ပြီးတော့ရောက်ရှိနေတဲ့တရင်သမားတွေလည်းရှိတယ်တော်ရင်လူမြောက်နေမြေတွေမှာဆက်လက်ပြီးတော့သူတို့ရဲ့တရင်သမား life ကိုသူတို့ struggle လုပ်ရင်းနဲ့ဆက်ပြီးတော့ဟိုရှင်တန်လှုပ်ရှားနေတဲ့သူတွေလည်းရှိတယ်ဒါမျိုးတွေလည်းကျွန်တော်ဟိုကြုံခဲ့တွေ့ရပါဘူးเนาะဆိုတော့အဲ့လိုမျိုးနေထားတော့မြင်
ဟုတ်ကဲ့အဲ့ဒီမှာဒီဆရာနာသိမ့်မှုကိုဟိုစန့်ကျင်လှုပ်ရှားတဲ့အဲဒီဟိုဟာဆန္ဒပြမှုတွေပေါ့နော်ဒီစစ်အာဏာသိမ်းပြီးဂါဇာမှာဒီရန်ကုန်မြို့မှာဆိုလို့ရှိရင်လေကိုစီတူမောင်ကိုတိုင်းလေဒီလွတ်တော်လူငယ်လွတ်တော်အမတ်တော်ဦးလေးနဲ့ပါဝင်ခဲ့တာတွေ့ရတယ်ဟောပြောတာတွေတွေ့ရတယ်ဆိုတော့အခုဒီ APP ဒီနိုင်ငံအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အစီရင်ခံစာအရဆိုရင်လေစစ်ကောင်စီကနေပြီးတော့ဒီလိုဒီမိုကရေစီလှုပ်ရှားမှုတွေကိုဖိနှိပ်တဲ့အတွက်ကြောင့်
တည်ဆုံးခဲ့ရတဲ့လူတွေထဲမှာလူငယ်တွေအများစုပါတယ်။သူတစ်ဖြင့်အသက်16နှစ်ကနေပြီးတော့ဒီ30ကျော်အရွယ်ပတ်ဝန်းကျင်900ကျော်လောက်ပါ။ဒီဖိနှိပ်မှုကြောင့်ပေါ့နော်တည်ဆုံးခဲ့ရတယ်ဆိုပြီးတော့ပူဖော်ပြထားတယ်။နောက်လူငယ်တွေထောင်ထဲချပြီးတော့လည်းဖမ်းဆီးအကျဉ်းချခံထားရတယ်ပေါ့နော်။ဆိုတော့ကစစ်ကောင်စီရဲ့ဒီလိုဖိနှိပ်မှုတွေလူငယ်တွေပေါ်သူတို့ဟိုကြိမ်းမဲ့ထားပြီးတော့ဖိနှိပ်တဲ့ဟာတွေကအခုလက်ရှိလူငယ်တွေရဲ့လှုပ်ရှားမှုတွေတိုင်းပြည်ကိုဒီမိုကရေစီပြန်ပြီးတော့တည်ဆောက်မှာတွေပဲဖြစ်ဖြစ်ပေါ့နော်။သူတို့ရဲ့လှုပ်ရှားမှုတွေအပေါ်မှာဒီလိုဖိနှိပ်မှုတွေကဘယ်လိုတက်ရောက်မှုရှိလဲရှင
်။ကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တို့2000ခုကာလကလည်းဒီလိုပဲလူငယ်တွေပါကြတယ်ပေါ့နော်။အဲ့ဒီမှာကဟိုဖိနှိပ်မှုပေါ်တက်ရောက်မှုလို့ပြောရင်တော့ဟိုအရင်တော့ဆိုလို့ရှိရင်တနက်တန်တစ်ချက်က10စုနှစ်2စုသာလောက်အတန်တိတ်သွားတတ်တယ်ပေါ့။2000ခုကာလနဲ့နှိုင်းရှင်ပြီးပြောရင်ကျွန်တော်အဲ့တော့လေလူငယ်တွေပါခဲ့တာပဲเนาะအဲ့တော့စက်တင်ဘာလ18ရက်နေ့ကနေ26ရက်နေ့ဒီဆန္ဒပြဝင်ရခဲ့တယ်သူပြင်မဲ့လို့26ရက်နေ့မှာဒီသွေးမြေကြားတဲ့ပြစ်ခတ်နိုင်မှုဖြစ်ပြီးနောက်ပိုင်းအားလုံးကသူတို့ရဲ့နာဝတနာဖာခေကစကားနဲ့မြေဝတ်ပြည်ပြမှုတိဆောက်နိုင်ခဲ့သူတို့ထိန်းနိုင်ခဲ့တယ်ပေါ့ဗျာဒီဘက်မှာကြတော့နှစ်နှစ်တာကာလအတွင်းမှာတနက်တင်နဲ့ပြစ်လိုက်တယ်သူပြင်မဲ့လို့အဲ့ဒီဟာကသူတို့မြေဝတ်ပြည်ပြမှုမထိန်းနိုင်မဲနဲ့လူငယ်တွေကလုံးဝပထမတော့သူတို့ဟိုဒီသွေးအေးသွားမလားဆိုပြီးတော့ထင်တယ်ပေါ့နော်သွေးမအေးသွားဘူးနောက်တစ်ခါသွေးကြောင်သွားမလားလို့ထင်တယ်သွေးမကြောင်သွားဘူးတစ်ခါထပ်ပြီးတော့ဘာထက်လို့လဲသွေးကွဲအောင်ထပ်ပြီးဖန်တီးတယ်အဲ့တော့သွေးမကွဲအောင်လို့အခုချိန်မှာဒီဒေါ်လန်ကြီးကိုခံချက်ညီညီနဲ့ပဲဆက်ပြီးတော့ဟိုကျွန်တော်မြင်တယ်ဟိုသူ့ရဲ့မျက်နှာသာပေါင်းတော့ကနေပြီးတော့ဟိုတယွယွနဲ့သွားနေတယ်လို့တော့မြင်တယ်အဲ့အတွက်ကြောင့်ဟိုအဲ့ဒီပုံမှာတုံလူငယ်တွေရဲ့တုံပြန်မှုဒီလုံးဝသွေးမအေးသွားတာအသွေးမကြောင်သွားတာကိုကျွန်တော်ရှင်းရှင်းလင်းလင်းမြင်ရတယ်။ဘာကြောင့်လဲဆိုတော့ကိုရတာဆန္ဒပြပွဲတွေဖြစ်ပြီးတော့ပြစ်ခတ်ဖြိုခွင်းခံခဲ့ရတဲ့2000ကျော်ဒေါ်လာရေးနဲ့ဒီဘက်ကနှစ်နှစ်တာအထိကိုဒေါ်လာရေးကအဆင့်တစ်ခုပြီးတစ်ခုတက်လန်းနေတဲ့ဒီလူလူရဲ့တုံ့ပြန်အားကြီးပေါ့လူငယ်တို့ရဲ့တုံ့ပြန်အားကြီးကအလွန်အင်မတန်မှကြီးမားပြီးတော့ဒါဟာကျွန်တော်မြင်တယ်ဒေါ်လာရေးရဲ့အောင်မြင်အောင်မြင်ကြောင်းရဲ့ဒါဟိုတော့ချက်လို့လည်းမြင်တယ်ပေါ့နော်အဲ့လိုမျိုးလည်းကျွန်တော်မြင်နေရနောက်တစ်ချက်ကမြေဥဒေါ်လာရေးမှာဟိုဒေါ်လာရေးရဲ့အောင်ချင်းတရားဘာလဲလို့ကျွန်တော်အနေနဲ့ပြောရင်ပူချင်းစာတရားပဲတစ်ချိန်လုံးကဟိုမြို့ပေါ်မှာနေတဲ့လူငယ်တော်တော်များများဟာတိုင်းရင်းသားဒေသတွေမှာဖြစ်တာရခိုင်ဒေသတွေမှာဖြစ်တဲ့ရက်ဆက်ရန်ကားမှုတွေလိုအင်ဂျာတွေပေါ်မှာရက်ဆက်ရန်ကားမှုတွေသူတို့အနေနဲ့ကတကယ်လို့မထင်ခဲ့ကြဘူးပေါ့နော်တကယ်ကိုကိုတိုင်းခေါင်းတွေကိုပြစ်သက်ခံခဲ့ရတဲ့လမ်းပေါ်တွေမှာကြုံတွေ့ခဲ့ရတဲ့ရန်ကားရက်ဆက်မှုကိုကြုံရတော့မှဒီဒေသတွေမှာတကယ်ဖြစ်ခဲ့ပါလားဆိုပြီးပူချင်းစာတရားကိုရလာအဲ့ဒီမှာဘာဖြစ်လာလဲဆိုတော့အတွေးခေါ်အားဖြင့်မှာလူငယ်တွေကပြောင်းလဲသွားတယ်ငါတို့ဟာဒီစနစ်ဆိုးကိုဒီစနစ်ဆိုးရဲ့ဆိုးမွေအလုံးလွတ်မြောက်ဖို့အတွက်ကအတူတူယုံရမယ်ဆိုတဲ့စိတ်တွေဖြစ်သွားတယ်။ဖိနှိပ်ခံနေရအတူတူပဲဆိုတဲ့ဒီအခြေခံကနေပြီးတော့တော်လန်ရေးမှာသွေးစည်းမှုတစ်ခုတော့ရသွားတာတော့အမှန်ပဲလို့ကျွန်တော်ယူ
။တစ်ဖက်မှာလည်းစစ်ကောင်စီကဒီရွေးကောက်ပွဲလမ်းကြောင်းကိုချပြထားတယ်။တစ်ဖက်မှာလည်းဒီ CRPH တို့ NUG တို့ကလည်းဒါလက်မခံမှုဆိုတာကိုလည်းဒါကန့်ကွက်ထားတယ်။ကိုစီတူမောင်တို့လူငယ်လှုပ်တော်အမတ်တအုပ်နေနေကြတော့ပေါ့။ဒီခုတိုင်းပြည်ရင်ဆိုင်နေရတဲ့အခြေအနေမှာတကယ်ဟိုဖြည့်ရှင်းနိုင်မယ်ပေါ့နော်အဖြစ်နိုင်ဆုံးဖြည့်ရှင်းနိုင်မယ်လမ်းကြောင်းကိုဘယ်လိုမြင်လဲရှင
်ကျွန်တော်မြင်တာကတော့ဟိုရေဦးတော်လိုင်းရဲ့အန်နီမပန်းနိုင်ပေါ့နော်အန်နီမပန်းနိုင်ဘာလဲလို့မြင်တခုတည်းပဲဖက်ဒရယ်ပေါ့ဗျာဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးပေါ့အဲ့တော့ဖက်ဒရယ်ဒီမိုကရေစီလို့ပြောကြတဲ့အခါစီအုပ်စုဘက်ကအချမ်းဖက်စီအုပ်စုဘက်ကပြောတဲ့ဖက်ဒရယ်နဲ့ဒါတော့ online ရာသူကပြောတဲ့ federal ဟာတိတိတတ်တာကွာချားတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ federal ဆိုတာဟာတစုံတဦးတစ်ဖွဲ့တပါတီရဲ့လက်ဝေခံမဟုတ်ဘဲနဲ့တကယ်ငါတို့ဒီပြည်ထောင်စုကိုအတူတူထူထောင်ကြတယ်ဆိုတဲ့စိတ်နဲ့ coming together စိတ်နဲ့ပေါ့နော်။ဒီသွားတဲ့ federal ကိုအတိုင်းအတာတွေအားလုံးကလိုချင်တာဖြစ်တယ်။အဲ့တော့ဒီအချိန်မှာကျွန်တော်တို့လိုအပ်နေတာကကျွန်တော်အမြဲပြောတယ်။အဲဒီရွေးကောက်ပွဲဆိုတာဟာလက်ရှိနိုင်ငံရဲ့ပြည်ထောင်ဖြစ်ရှင်နိုင်မယ်နည်းလမ်းမဟုတ်ဘူး။ကျွန်တော်တို့ကဆက်နှစ်ပြောင်းမှုသွားတာအုပ်ချုပ်မှုပြောင်းဖို့အတွက်ကြိုးစားနေတယ်အဲဒီဒေါ်လာရင်းမဟုတ်ဘူးအုပ်ချုပ်မှုပြောင်းဖို့အတွက်ကြိုးစားနေတဲ့ဒေါ်လာရင်းလို့ရှင်းတယ်လေရွေးကောက်ပွဲတစ်ခုဝင်လိုက်လို့ရှင်အုပ်ချုပ်မှုပုံစံပြောင်းရမယ်2010ခုနှစ်ကလိုမျိုးအဲဒီအရက်သားအစိုးရတပိုင်းစီအုပ်ချုပ်ရေးနဲ့အဲဒီယူနီဖောင်းတွေပြောင်းတယ်အုပ်ချုပ်မှုပုံစံပြောင်းတော့စနစ်တစ်ခုကိုပြောင်းဖို့အတွက်ကြိုးစားတာအဲ့ဒီတော့စနစ်တစ်ခုကိုပြောင်းနေဆိုတာဒီအဲ့ဒီစနစ်ပြောင်းမှုဟာဖက်ဒရယ်စနစ်ကိုဆိုလို့ပြောရင်ဖက်ဒရယ်စနစ်ဒီ2008ဖွဲ့စည်းပုံခြေကဥပဒေအောက်မှာလုံးဝမရနိုင်တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်2008အောက်ကဖက်ဒရယ်ကိုတော့မပြောဘဲနဲ့ကျွန်တော်တို့ဟာတကယ်စစ်မှန်တဲ့ဖက်ဒရယ်ကိုရဖို့အတွက်သွားမယ်ဆိုတဲ့နိုင်ငံရေးရည်မှန်းချက်ထားရင်လည်းဒီအခုတိုင်းသားတွေအားလုံးရောတော်လိုင်းအင်အားစုတွေအားလုံးရောရည်မှန်းချက်ပန်းနိုင်တယ်ခုအတူတူချီတက်နေတာဆိုကျွန်တော
်အဲ့တော့ဟိုစစ်ကောင်စီဘက်ကပါဝင်လာဖို့အပိုင်းကိုကြတော့အတက်နိုင်ဆုံးပေါ့နော်အဲ့ဒီလမ်းကြောင်းနဲ့ပတ်သက်ပြီးတော့ကိုစီတူမောင်တို့ကဘယ်လို မြင်လဲဘယ်လိုစဉ်းစားထားလဲရှင
်စစ်ကောင်စီဟာလူမနေရာမှာရှိတဲ့လူဖွဲ့ပြီးမှဆိုရင်စစ်တပ်ကမြန်မာပြည်နိုင်ငံရေးမှာပတ်သက်เสียအကြောင်းမရှိပါဘူးစစ်တပ်ဟာကာကွယ်ရေးဆိုတဲ့ခန္ဓာမှာပဲပတ်သက်ရင်းနဲ့တိုင်းပြည်ရဲ့လူမန်နေရာမှာရှိတဲ့လူအဖွဲ့အစည်းတခုကိုတွားမှသာလေကျွန်တော်တို့တိုင်းပြည်အငြင်းညံမှာဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာခေဆက်ဆက်မငြင်းညံတဲ့ပြဿနာဟာလူမန်နေရာမှာမရှိတဲ့လူအဖွဲ့အစည်းဖြစ်နေလို့ပဲယူနီဖောင်းနေနဲ့ဝင်ထိုင်နေတဲ့တွတ်တော်ကြီးစစ်စစ်ယူနီဖောင်းနေနဲ့ဟာလာကျဲပွင့်နေကျဲကတ်နေနဲ့စစ်မြေပြင်မဟုတ်တဲ့နေရာမှာတွတ်တော်လူနေရာမျိုးမှာလာဝင်ထိုင်နေတဲ့လူအဖွဲ့အစည်းမဖြစ်ဖို့လိုအပ်တယ်အဲ့တဲ့ကြောင့်အနာဂတ်မြန်မာပြည်ရဲ့နိုင်ငံရေးမှာစစ်တပ်ဆိုတဲ့ institution ဒီနိုင်ငံရေးဆိုတဲ့အာဏာဆိုတဲ့နိုင်ငံရေးတဲ့မှာပါဝင်မှုမလိုဘူးအတိုင်းပြည်ကိုဟာလာကာကွယ်ရေးနဲ့ပြည်ပရန်ကာကွယ်ရေးဆိုတဲ့ကဏ္ဍမှာသူတို့ပါဝင်ရင်းနဲ့မှာတကယ့်ကိုလူမှန်နေရာမှာရှိတဲ့လူဖွဲ့စည်းတခုပြန်လည်ထူထောင်ရတာနဲ့ကျွန်တော်တိုင်းပြည်အတွက်ဖြေရှင်းရမယ်ဖြစ်တခု
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီသူမအခုလိုအချိန်ပေးပြီးတော့ view မြန်မာပိုင်းကိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမကျေးနိုင်ပါ
CRBH ပြောခွင့်ရဖြစ်တဲ့ကိုစီသူမောင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့နောက်ထပ်ဆက်သွယ်မေးမြန်းချက်တစ်ခုကိုလည်းထုတ်လွှင့်ပေးပါပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းနှစ်ပတ်လည်နေ့နှစ်နှစ်ပြည့်တဲ့နေ့2023ခုနှစ် February 1ရက်နေ့မှာကိုရီးယားလွတ်တော်ဝင်းထဲမှာကိုရီးယားတိုက်ခန့်ပါတီ The Justice Party ကဦးဆောင်ပြီးတော့မြန်မာဒီမိုကရေစီဆွေးနွေးပွဲတစ်ခုပြုလုပ်ကြမှာပါဒီဆွေးနွေးပွဲမှာကိုရီးယားနိုင်ငံပြည်သူတွေဟာမြန်မာပြည်သူတွေနဲ့တသားတည်းရပ်တည်ကြောင်းမြန်မာပြည်ဒီမိုကရေစီရရှိရေးမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အပြီးတိုင်အုပ်ချုပ်ရေးကိုရီးယားအစိုးရနဲ့နိုင်ငံတကာကိုတိုက်တွန်းတောင်းဆိုကြမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြို့သားညီညွတ်ရေးအစိုးရကိုယ်စားလှယ်ကပြောပါတယ်ကိုရီးယားရောက်ဒီမိုကရေစီရေလှရှားသူတွေတရားဝင်ဆက်လက်နေထိုင်ရေးပါဝင်ကိုရီးယားမှာမြန်မာစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့ရေးတိုက်တွန်းတောင်းဆိုမှုတွေအပေါ်မှာကိုရီးယားနိုင်ငံရဲ့အတိုင်းအဝိုင်းနဲ့ပြည်သူတွေဘယ်လိုအားပေးခဲ့ကြသလဲဆိုတာတွေကိုတောင်ကိုရီးယားနိုင်ငံကအမျိုးသားညီညွတ်ရေးဆိုရကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်မင်္ဂလာပါဥယျာဉ်နိုင်ထွန်းရှင်ကျမတို့ VOA မြန်မာပိုင်းကိုအခုလိုမျိုးလက်ခံပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်အဓိကကတော့လာမယ့် February လ1ရက်နေ့2023ခုနှစ်ဆိုရင်မြန်မာနိုင်ငံမှာဆက်ရနာတိန်းတာကနှစ်နှစ်တိတိပြည့်သွားပြီပေါ့နော်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာဆက်ရနာတိန်းတဲ့အချိန်ကနေစပြီးတော့ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအကုန်လုံးကမြန်မာပြည်ရဲ့ပြည်သူတွေနဲ့အတူတူတသားတည်းရပ်တည်ပြီးတော့မှဆန္ဒပြတာတွေရှိတယ်လိုအပ်တဲ့ဒီထောက်ကူတွေကိုဝိုင်းပြီးတော့မှကူညီပံ့ပိုးပေးကြတာတွေရှိတယ်ဒီထက်ထဲမှာမှပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေအခမ်းအနားတွေကလည်းအထူးရေးပါတဲ့နေရာမှာရှိခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီအထဲထဲမှာမှဒီအပြိပရောက်နေတဲ့နိုင်ငံတွေထဲမှာကိုရီးယားနိုင်ငံရဲ့ဒီကိုရီးယားရောက်မြန်မာနိုင်ငံသူနိုင်ငံသားတွေဒီမိုကရေစီရေလှရှားတဲ့သူတွေရဲ့အခမ်းအခန္ဓာကလည်းတော်တော်လေးဟိုမှာဒီတက်တက်ကြွကြွနဲ့ဒီအရေးပါတဲ့အခမ်းအခန္ဓာမှာပါခဲ့တာရှိတယ်ဆိုတော့ဒီပထမအာဏာသိမ်းလိုက်တဲ့အခြေအနေစပြီးတော့ကိုရီးယားနိုင်ငံမှာရောက်နေတဲ့ဒီမိုကရေစီရေလှရှားတဲ့သူတွေဘက်ကဘလို့အခမ်းအခန္ဓာတွေကနေပါဝင်ခဲ့တယ်ပေါ့နော်အာဏာသိမ်းပြီဆိုတာသိလိုက်တဲ့အချိန်မှာဘလို့စပြီးတော့မှပါဝင်ဆောင်ရွက်ခဲ့ကြတယ်ဆိုတာလေးနည်းနည်းစပြီးရှင်းပြပေးပါရှင
်။ဟုတ်ကဲ့။ဒီ2022ခုနှစ် February လ1ရက်နေ့မှာအာနာသိန်းနေပေါ့လေမနေ့ပိုင်းမှာအာနာသိန်းနေဆိုရင်းပဲတချို့ကလေဒီကိုရီးယားမှာလုပ်တွေလုပ်ငန်းခွင်တွေစောင့်နေကြရပေါ့လေ။ကိုရီးယားမှာမနေ့၈နာရီကလုပ်စောင့်နေဆိုတော့မြန်မာပြည်မှာကအဲဟို9နိုင်ကျော်ပဲရှိသေးတာ우။အဲ့တော့သူတို့အဲ့တဲ့တင်းကိုကြားကြားချင်းပဲပြန်လာဖုန်းနေစကြတယ်အတူအားလုံးတော့မြန်မာနိုင်ငံသားတွေတော်တော်များများကလုပ်ငန်းခွင်မှာအလုပ်ကိုမလုပ်နိုင်တော့ဘူးအခြေအနေတွေဖြစ်လာတယ်စိတ်တွေရန်လှုပ်ရှားလာတက်ကြွလာတယ်အဲအဲ့ဒီအချိန်မှာဒီနေ့ည9နာရီမှာကိုရီးယားနိုင်ငံဖူဖြောင်းမြို့မှာရှိတဲ့အဲဒီနေရာတနေရာပါပေါ့လေအဲမြန်မာများအကုန်လုံးစုဝေးကြမယ်စုဝေးပြီးတော့အခုလိုဒီစစ်တပ်ကနေပြီးတော့မြန်မာနိုင်ငံအချုပ်အခြာအာဏာကိုတရားမဝင်သောနည်းလမ်းနဲ့ဥပဒေမဲ့အာဏာသိမ်းပိုက်မှုကိုဘယ်လိုတုံ့ပြန်ကြမလဲဆိုပြီးတော့အစကနေတဲ့အခါမှာပဲည9နာရီမှာကိုရီးယားနိုင်ငံမှာရှိကြတဲ့ဒီဆိုးဝါရောဟုတ်ကဲ့ဒီနေနေစုံနေပြားပြက်ကရောအောက်ပိုင်းဒေသခက်ပိုင်းဒေသလက်ပိုင်းဒေသအားလုံးကစုယုံပြီးတော့ဖူဖြောင်းဆိုတဲ့ကိုရီးယားနိုင်ငံအင်ချိုမျိုးမှာရှိတဲ့ဖူဖြောင်းဆိုတဲ့ဒေသလေးမှာဒါရောက်ပြီးစုဝေးကြတယ်ပေါ့လေဖူဖြောင်းဆိုတာကလေမြန်မာအများစုဝေးကြတဲ့နေရာတနေရာမြန်မာတောင်းလို့ပြောလို့ရတယ်ပေါ့လေအဲအဲ့ဒီမှာရှိတဲ့နေရာလေးတနေရာမှာအဲကျွန်တော်တို့မြန်မာတွေအကုန်လုံးစုဝေးလိုက်ကြတယ်အားလုံးပေါင်းမြန်မာအယောက်200ကျော်လောက်စပြီးစုဝေးဖြစ်ကြတယ်ပေါ့လေစုဝေးကြပြီကြည့်ဟုတ်ပြီမြန်မာနိုင်ငံမှာဒီလိုမျိုးဆက်အာဏာသိမ်းမှုတွေဖြစ်သွားပြီကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေဘယ်လိုလုပ်ကြမလဲဆိုပြီးတော့တိုင်ပင်ကြတယ်နောက်ဆုံးတော့ဒီဆက်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယားဆိုပြီးတော့အဲကိုရီးယားနိုင်ငံမှာပထမဆုံး စတင်ဖွဲ့စည်းနိုင်ခဲ့တယ်ပေါ့လေ
ဟုတ်ကဲ့ဒါကတော့ကိုရီးယားရောက်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ဆက်နာရှင်စန့်ကျင်ရေးမှာဒီမြန်မာပြည်သူတွေနဲ့တသားတွေရက်တည်ခဲ့တဲ့ဟာပေါ့နော်ဆိုတဲ့အခါကျတော့ကိုရီးယားအစိုးရနောက်ပြီးလို့ရှိရင်ကိုရီးယားမှာရှိနေတဲ့ဖုံးတော်ကြီးတွေအပါအဝင်ပေါ့နော်ထင်ရှားကြော်ကြားတဲ့သူတွေနိုင်ငံရေးလှုပ်ရှားသူတွေဘက်ကရောမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ကိုဘယ်လိုမျိုးအခန်းကဏ္ဍတွေကနေသူတို့ကပူးပေါင်းပါဝင်ပြီးတော့မှဒီမြန်မာပြည်ဒီမိုကရေစီရရှိရေးဆက်နာရှင်စနစ်ချုပ်သိမ်းရေးအတွက်ကိုပူးပေါင်းပါဝင်ခဲ့ကြတဲ့နေရာတွေရှိပါလေအဲ့ဒီဟာတွေနဲ့ပါထူးထူးခြားခြားရှိရဆိုရင်လည်းအဲ့ဒါလေးနည်းနည်းရှင်းပြပေးပါအောင်ရှင
်ဟုတ်ကဲ့အခုလိုပဲဒီမနိုင်ငံမှာဆက်အနာတိမ့်နေဆိုတာကိုကိုရီးယားနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကလည်းကြီးညာတယ်အဲ့သတင်းတွေကိုကိုရီးယားပြည်ကလည်းကြားသိရတဲ့အချိန်မှာသူတို့ဘက်ကလည်းဒီမြန်မာမှာကိုရီးယားနိုင်ငံမှာရှိတဲ့မြန်မာအသင်းအဖွဲ့အစည်းတွေနဲ့သူတို့ဆက်သွယ်ကြတယ်ဆက်သွယ်ကြပြီးတော့မြန်မာဒီမိုကရေစီရေးတော်ကိုသူတို့အားပေးတယ်ထောက်ခံတယ်ပံ့ပိုးကူညီတယ်ဒီကူညီမှုတွေကိုစတင်ပြုလုပ်တယ်ပေါ့လေအဲ့တော့သူတို့ရဲ့စိတ်ဆန္ဒနဲ့သူတို့ရဲ့ဒီရင်းနှင်းခံစားချက်ကဘလို့ရှိရဲဆိုတော့ကိုရီးယားနိုင်ငံကလည်းတစ်ချိန်လုံးကစစ်အာဏာရှင်တွေရဲ့လက်အောက်မှာကြာဆင်းခဲ့ဘူးရယ်စစ်အာဏာရှင်တွေကိုလက်နဲ့ဆွဲကိုက်ပြီးညင်းညဲစွာနဲ့ဆန္ဒပြတယ်ညင်းညဲစွာနဲ့ဆန္ဒပြတာကိုစစ်အာဏာရှင်တွေကလက်နဲ့ပြန်လှည့်ပြီးတော့တပ်ဖြတ်တယ်ချိန်မုန်းတယ်အဲ့ဒီအချိန်မှာပြည်သူကစစ်အာဏာရှင်တွေရဲ့လက်နဲ့တီပြန်လှည့်လုပြီးတော့ရရလက်နဲ့ဆွဲကိုက်ပြီးတော့ပြန်လှည့်တိုက်ခိုက်ခဲ့တယ်တွန်းလှန်ခဲ့တယ်တွန်းလှန်ခဲ့တဲ့အချိန်မှာအောင်မြင်ခဲ့တယ်အဲ့တော့သူတို့ကိုယ်တိုင်ကလည်းစစ်အာဏာရှင်တွေရဲ့ရဆက်မှုတန်းကျုံမှုကိုခါးပြီးစွာခံစားခဲ့ရတယ်အဲ့တော့သူတို့အရင်ကိုချင်းစာနာတယ်ပြီးတော့မြန်မာပြည်သူပြည်သားတွေကိုကိုရီးယားပြည်သူပြည်သားများကဲဆိုမြန်မာနိုင်ငံမှာဆက်အနာတိုင်းခံရတာကိုကိုရီးယားနိုင်ငံမှာဆက်အနာတိုင်းခံရတယ်လို့ကိုချင်းစာမှုဒီအပြည့်အဝနဲ့တရားကျင်နာမှုတွေနဲ့ပတ်မိုးကူညီအားပေးမှုတွေကိုအင်တက်အားတဲ့ပြုလုပ်ခဲ့ကြတာလေဒီနေ့အချိန်ရှိပါပဲအခုအချိန်ကြီးကိုရီးယားဘက်ကနေပြီးတော့ဒီထောက်ပံ့မှုတွေကူညီမှုတွေပတ်မိုးမှုတွေကအင်တက်အားတဲ့ပါပဲကိုရီးယားနိုင်ငံပြမှာတော့မဟုတ်ဘူးကိုရီးယားကနေပြီးတော့အဲဒီထိုင်းမြန်မာနယ်စပ်အထိမြန်မာနိုင်ငံအတွင်းအထိဟောမှာသွားပြီးတော့သူတို့ထောက်ကန့်ကူညီမှုပံ့ပိုးမှုတွေကိုဒီနေ့အချိန်ကြီးပြုလုပ်နေစေဖြစ်ပါတယ်ခင်ဗျာကိုရီးယားအစိုးရဘက်ကသာဆိုလို့ရှိရင်လည်းစတင်ပြီးတော့အာဏာသိမ်းတဲ့အချိန်မှာကိုရီးယားနိုင်ငံမှာဒီမိုကရက်တစ်ပါတီပေါ့လေမြန်မာပြည်နဲ့အများဆုံးညီဆက်မှုရှိတယ်မြန်မာပြည်ရဲ့စည်းကိုအားပေးထောက်ခံတဲ့ဒီမိုကရက်တစ်ပါတီကလည်းအာဏာရရှိနေတဲ့အချိန်ကာလဖြစ်တယ်အဲ့ဒီအချိန်မှာသမ္မတကိုယ်တိုင်ကဝန်ကြီးချုပ်ကိုယ်တိုင်ကသူတို့ကတရားဝင် Facebook နဲ့ Twitter အနေဖြင့်သူကြီးညာရတယ်မြန်မာနိုင်ငံမှာဆက်နာသိမ်းမှုကိုသူတို့နဲ့ကပ်ကွက်တဲ့ရှုတ်ကြတယ်အဲဒီလူလူကောင်းဆောင်ဖြစ်တဲ့နော်အဲနိုင်ငံတော်ရေးတာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုအမြန်ဆုံးလှုပ်ပေးဖို့အပြည်သူပြည်သားတွေကိုရဲရဲဆက်ဆက်ဖမ်းဆီးတာတွေတပ်ဖြတ်တာတွေနှိပ်စက်တာတွေမပြုလုပ်ဖို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုအမြန်ဆုံးပြန်လည်ရရှိဖို့အတွက်ဒီဆောင်ရွက်ပေးဖို့နဲ့2020ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုရဲဆိုပြီးသူတို့ထဲထဲဥပဒေသမ္မတနဲ့ဝန်ကြီးချုပ်တွေကိုလည်းကြေညာကြတယ်နောက်တစ်ခုကလည်းမြန်မာနိုင်ငံဒီမိုကရေစီတောင်းသေးဖို့အတွက်ဒီမိုကရေစီလမ်းကြောင်းကိုပြန်ရရှိဖို့အတွက်ကိုရီးယားနိုင်ငံကစံပြဖြစ်ရမယ်ဆိုတဲ့ခံယူချက်နဲ့ခံစားချက်တွေကိုမှရှိပါတယ်အဲ့ဒီအချိန်ကြောင့်မို့လို့အစိုးရရောပြည်သူရောပူးပေါင်းပါဝင်ပြီးတော့အပိကေတဲ့မျိုးတော်လည်ဖြစ်တယ်လို့ကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
အဲ့တော့အခုဒီနေဦးတော်လန်ရေးပေါ့နော်ဒီမြန်မာပြည်ဒီမိုကရေစီရရှိရေးကဆက်အနာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကနေစပြီးတော့အခုဒီမကြာခင်ရက်ပိုင်းမှာပဲနှစ်နှစ်ကိုပြည့်တော်မယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကိုရီးယားရောက်မြန်မာတွေအနေနဲ့ပေါ့နော်အခုလာမယ့်ဒီ2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဒီနှစ်နှစ်ပြည့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဘာတွေများဆောင်ရွက်ဖို့အစီအစဉ်ရှိပါလဲရှင်
ဟုတ်ကဲ့ကိုရီးယားနိုင်ငံမှာကတော့ကျွန်တော်တို့လာမယ့်ဒီတင်းမှုတွေနေပေါ့လေဒီဇန်နဝါရီလ29ရက်နေ့ကျရင်တော့ဒီစစ်အာဏာရှင်ညီကုန်2023ဆိုပြီးတော့ခေါင်းစဉ်တွေကျွန်တော်တို့ဒီဆန္ဒပြသမှုတွေကိုပြုလုပ်ဖို့ရှိပါတယ်ကိုရီးယားနိုင်ငံဆိုးမြူမှာရှိတဲ့စစ်တပ်ရုံရှိကနေပြီးတော့ကျွန်တော်တို့ဒီမြန်မာတပ်ရုံရှိအခြေကိုကျွန်တော်စီတန်းလှည့်လည်ပြီးတော့ဆန္ဒပြသမှာဖြစ်ပါတယ်အဲ့လိုလုပ်ပြီးသွားရင်ကျွန်တော်တို့31ရက်နေ့ကျရင်တော့ကိုရီးယားနိုင်ငံမှာရှိတဲ့ဒီအကြီးမားကြီးဆုံးသောဗုဒ္ဓဘာသာဂိုင်းဖြစ်တဲ့ချိုကဲဂိုင်းဖုံးတော်ကြီးတွေကနေပြီးတော့ဒီစစ်တိုင်ုံရှိပါလို့ဆန္ဒပြသမှုပြုလုပ်မယ်ပြုရရင်ဒီတန်လာပိုင်းတည့်ရနေပေါ့လေစစ်အာဏာသိမ်းမှုနှစ်နှစ်ပြည့်တဲ့နေ့မှာဆိုလို့ရှိရင်တော့ကိုရီးယားနိုင်ငံလွှတ်တော်ထဲမှာကိုရီးယားနိုင်ငံရဲ့အကြီးမားဆုံးသောအတိုက်ခံပါတီဖြစ်တဲ့ Justice Party ကဥဆောင်ပြီးတော့ဒီမြန်မာဒီမိုကရေစီရေးအတွက်ဆွေးနွေးပွဲတစ်ခုကိုပြုလုပ်မှာဖြစ်ပါတယ်ဆွေးနွေးရခြင်းအကြောင်းအရတော့ဒီကျွန်တော်တို့ရဲ့အမျိုးသားညီညွတ်ရေးအစိုးရ IUG ကိုတရားဝင်အစိုးရအဖြစ်အသိမဲ့ပြုရည်နဲ့နိုင်ငံတကာကနေပြီးတော့ကျွန်တော်တို့ IUG နဲ့အတူတန်ရေးသမဂ္ဂနိုင်ငံရေးဆိုင်ရာကိစ္စရပ်တွေကိုလွှတ်ဆောင်နိုင်ဖို့အတွက်ဆိုပြီးရွေးချယ်တဲ့ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်။အဓိကကတော့ကျွန်တော်တို့ကဒီဓမ္မနဲ့အဓမ္မရှင်ပြိုင်မှုတစ်ခုဖြစ်ပါတယ်။အခုကျွန်တော်တို့ဒီတော်လန်ရေးကြီးဟာတပါတီတစ်တွက်တူတယောက်အတွက်အခွင့်အရေးတစ်ခုအတွက်လောက်တာမဟုတ်ပါဘူး။မြန်မာနိုင်ငံပြည်သူပြည်သားတွေအားလုံးစစ်အာဏာရှင်တွေရဲ့လက်အောက်ကနေပြီးတော့လွတ်မြောက်ဖို့စစ်ပဏအောက်ကနေပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့လွတ်မြောက်နိုင်စေဖို့အတွက်အားလုံးစုပေါင်းပြီးတော့တော်လှန်ခဲ့တဲ့နောက်ဆုံးတိုက်ပွဲတစ်ခုနောက်ဆုံးတော်လှန်ရေးတစ်ခုဖြစ်ပါတယ်ပြည်ပြည်မိဘအန်ကျက်ညီညီကျွန်တော်လုပ်ကြမယ်ဆိုလို့ရှိရင်ကျွန်တော်တော်လှန်ရေးကြီးကမလွဲမသွေပေါင်းပြီးမှဖြစ်ပါတယ်လို့ကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
NUG ရဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကိုမတ်စုမွန်ဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ်
ဖီအမေရိကန်တန်ကအနေ2023ခုနှစ်ဇန်နဝါရီ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ပတ်စံကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာပါ။ NLD ဆိုရလက်ထက်မှာမြန်မာစီးပွားရေးကြဆင်းခဲ့ပြီးမဲ့စစ်ကောင်စီလက်ထက်မှာတော့နိုင်ငံစီးပွားရေးကတိုးတက်လာတယ်လို့အာနာသိန်းစစ်ကောင်စီဥက္ကဋ္ဌကဆိုပါတယ်။ဘလောက်အထီးအထောက်ထားခိုင်လုံပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ NLD အစိုးရလက်ထက်မှာစီးပွားရေးကြဆင်းပြီးစစ်တပ်ကအာဏာသိမ်းပြီးနောက်စီးပွားရေးပိုတိုးတက်လာတယ်လို့ငါစကားနွားရပြောတဲ့စစ်ကောင်စီဥက္ကဋ္ဌအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံတကာပိတ်ဆို့အရေးယူမှုတွေခံနေရပြီးအကြမ်းဖက်ပဋိပက္ခတွေပြင်းထန်နေတဲ့အတွက်စီးပွားရေးထိုးကျနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကနောက်ပြန်ဆုတ်ပေးပြီးအယီရှင်းရှိတဲ့ခေါင်းဆောင်တွေကတိုင်းပြည်ကိုဥဆောင်권ပေးဖို့မြန်မာစစ်တပ်အနေနဲ့စဉ်းစားသင့်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ပင်လယ်ပြင်နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ဝန်ကြီးလူဟတ်ပန်ဂျီတန်က2023ဇန်နဝါရီလ18ရက်နေ့ကဆွစ်ဇာလန်နိုင်ငံဒါဘိုးစ်မြို့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့ကြောင်း VOE သတင်းမှာဖော်ပြထားတာတွေ့ရပါတယ်။အင်ဒိုနီးရှားဝန်ကြီးကစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်မြန်မာစီးပွားရေးထိုးကျသွားတယ်လို့ဆိုပါတယ်။ထို့အတူကမ္ဘာဘဏ်ကလည်း2021မှာမြန်မာစီးပွားရေးဟာ18ရာခိုင်နှုန်းကျုံသွားခဲ့တယ်။ဆီယာနာသိမ်းပြီးနောက်ပိုင်းမြန်မာလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲမွဲတေသူတွေအဖြစ်နေထိုင်နေကြရတယ်လို့မြန်မာစီးပွားရေးစောင့်ကြည့်လေ့လာရေးအစည်းအဝေးခန်းစားမှာဖော်ပြပါတယ်။ကမ္ဘာလုံသမားအဖွဲ့ချုပ် ILO ကလည်း2021မှာအထည်ချုပ်လုပ်ငန်းကအလုပ်အကိုင်2,500အပအဝင်အလုပ်အကိုင် 1.6 တန်းဆုံးချုံခဲ့တယ်လို့ဆိုထားပါတယ်။
ဒါပေမဲ့အာနာသိန်းစစ်ကောင်စီဥက္ကဋ္ဌပူဇော်မှုကြီးမေအောင်လိုင်ကတော့အာနာသိန်းတာနိုင်ငံစီးပွားရေးကိုမထိခိုက်ဘူး NLD အစိုးရလက်ထက်မှာစီးပွားရေးကျဆင်းခဲ့ပြီးသူဦးဆောင်တဲ့စစ်ကောင်စီလက်ထက်မှာစီးပွားရေးတိုးတက်လာတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကပြုလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာပြောကြားတဲ့အကြောင်းမြန်မာနောက်သတင်းမှာဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဥက္ကဋ္ဌကစစ်တပ်ကအာဏာမသိမ်းပြီး NLD အစိုးရလက်ထက်မှာမြန်မာစီးပွားရေးက 9.9 ရာခိုင်နှုန်းကျဆင်းခဲ့ကြောင်းဒါပေမဲ့အာဏာသိမ်းပြီးပထမ6လပတ်အတွင်းမှာ 2.4 ရာခိုင်နှုန်းစီးပွားရေးတိုးတက်လာကြောင်းအနောက် 9.9 ရာခိုင်နှုန်းကနေအပေါင်း 2.4 ရာခိုင်နှုန်းဖြစ်လာတာမို့2021-2022ဘဏ္ဍာရေးနှစ်မှာစီးပွားရေးတိုးတက်နှုန်းဟာ8ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်ဟာအံ့ဩစရာကောင်းသလိုငါစကားနွားရအပြောမျိုးလို့ဆိုရမှာပါ။ရှေ့ရခိုင်နှုန်းဆိုတာဘယ်လိုကိန်းဂဏန်းတွေအခြေခံပြီးဘယ်လိုတွက်ချက်တယ်ဆိုတာမေးခွန်းထုတ်စရာပါ။စစ်ကောင်စီဥက္ကဋ္ဌက NLD အစိုးရလက်ထက်မှာ 9.9 ရာခိုင်နှုန်းစီးပွားရေးကျဆင်းခဲ့တယ်ဆိုတော့လေကမ္ဘာဘဏ်အစည်းအဝေးခန်းစာတွေကတော့ NLD အစိုးရလက်ထက် 2016-2019 ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်နှုန်းဟာ 6.9 ရာခိုင်နှုန်းရှိခဲ့ပြီးကိုဗစ်ကပ်ဘေးကာလအတွင်းဖြစ်တဲ့2020ခုနှစ်မှာ 6.4 ရာခိုင်နှုန်းဝင်ကျင်ရှိခဲ့လို့ဆိုပါတယ်
။ဒါအပြင်ကမ္ဘာဘဏ်ကကိုဗစ်ကပ်ရောဂါရဲ့အကျိုးသက်ရောက်မှုနဲ့အတူစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာစီးပွားရေးအခြေအနေဟာကျဆင်းသွားတာဖြစ်တယ်လို့မှတ်ချက်ပေးထားပါတယ်။ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရထံကအာဏာသိမ်းတဲ့အတွက်စစ်ကောင်စီကိုအမေရိကန်၊ဥရောပသမဂ္ဂ၊ကနေဒါ၊အင်္ဂလန်ဩစတြေးလျအစရှိတဲ့နိုင်ငံကြီးတွေကစီးပွားရေးပိတ်ဆို့တံခတ်အရေးယူထားတာပါထို့အတူနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးအဖွဲ့ FATF ကလည်းမြန်မာနိုင်ငံကိုနာမည်ပြည့်စင်းထည့်သွင်းအရေးယူထားပါတယ်နိုင်ငံတွင်းမှာလည်းလျှက်စင်ပြီးပုံမှန်မရလို့စက်မှုဇုံတွေအပြည့်အဝမလဲပတ်နိုင်ပါဘူးထို့အတူဘဏ်တွေဟာလည်းကန့်သတ်ချက်များစွာနဲ့ပါဘဏ်အငွေတွေကိုလိုသလောက်ထုတ်မရတာစစ်ကောင်စီကငွေလဲနှုန်းကိုပုံသေးတတ်မှတ်ပြီးဒေါ်လာဝင်ငွေအလုံးစစ်ကောင်စီဘိုဟုဘဏ်ကတတ်မှတ်ငွေလဲနှုန်းနဲ့ လဲလေတင်းစီတာတွေဟာစီးပွားရေးလှုပ်ဆောင်ချက်တွေကိုထိခိုက်ပျက်စီးစေတယ်ဆိုတာဘယ်လိုမှညင်းလို့မရတဲ့အချက်တွေပါဒီလိုအခြေအနေမျိုးမှာစီးပွားရေးတိုးတက်နေပါတယ်လို့ပြောတာဟာအပေါ်စားဟာသားတပုတ်နားထောင်ရတယ်လို့ပါပဲ
စီးပွားရေးလုပ်ငန်းတွေကပို့ကုန်သွင်းကုန်ခဏကိုပဲကြည့်ရအောင်ပါနိုင်ငံသားတင်မှုကုန်ကရတဲ့ဒေါ်လာဝင်ရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဗဟိုဘဏ်ကဒေါ်လာကိုပထမ1850ကျပ်နောက်ပိုင်းမှာ2100ကျပ်ဈေးနှုန်းနဲ့လဲလှယ်သိမ်းယူပါရယ်ကျန်တဲ့35ရာခိုင်နှုန်းကိုသာပို့ကုန်လုပ်ငန်းရှင်ကရရှိပါရယ်အကျိုးဆက်ကတော့ပြည်တွင်းမှာသွင်းကုန်လေးကျဆင်းကကုန်စီရှားပါပြက်လက်ပြီးကုန်စီနှုန်းတွေနှစ်ဆ3ဆခုန်တက်ကုန်တာပါပဲဒီအကြောင်းကိုရန်ကုန်မြို့ကလုပ်ငန်းရှင်တူကအခုလိုပြောပြပါရယ်
ဒီဘာပုဂ္ဂိုလ်သမားတွေကဗျာဒေါ်လာနဲ့ပဲရရနော်ယွမ်နဲ့ပဲရရဘန်နဲ့ပဲရရသူတို့ရရဲ့ပုဂ္ဂိုလ်ဝင်ငွေရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီစီသူတို့တတ်မှတ်ထားတဲ့နှုန်းနဲ့သွင်းပေးရတယ်နော်ဒီဘာပုဂ္ဂိုလ်သမားကျန်တဲ့35ရာခိုင်နှုန်းကိုဈေးွက်ထက်မှရရဈေးနဲ့ရောင်းပေါ့ဗျာအဲ့တော့စစ်ကောင်စီကသူတို့စီရလာတဲ့နော်ဒီပြပပုဂ္ဂိုလ်ဝင်ငွေရဲ့65ရာခိုင်နှုန်းနဲ့အနေမှာစားသုံးစီသွင်းတဲ့လူဆက်သုံးစီသွင်းတဲ့လူစေဝါသွင်းတဲ့လူတွေတော့သူတို့ကဒေါ်လာပြန်ရောင်းပြီးဒီ3မျိုးမှအပါနော်ကြံတဲ့သွင်းကုန်တွေကိုသွင်းကျင်နေဆိုရင်တော့ဒါသွင်းကုန်သမားဈေးွက်ထဲရောက်လာတဲ့35ရာခိုင်နှုန်းနဲ့ကလိုက်ဝယ်ပေါ့ဗျာအဲ့တော့ပြောမယ်ဆိုရင်နော်လောလောဆယ်မှာတိုင်းပြည်မှာစီးပွားရေးလဲပန့်နေတဲ့ပုံစံကဟိုပုံမှန်စီးပွားရေးအရာလဲနေတဲ့ပုံစံမဟုတ်ဘူးဟိုအုပ်ချုပ်ရေးအရာချုပ်ကင်ပြီးလဲတဲ့ပုံစံမျိုးဖြစ်နေတယ်လဲပုံလဲနီးကဟိုပုံမှန်လဲပတ်ပုံမဟုတ်တဲ့အခါကြတော့ဗျာဟိုမမျောလေးနဲ့ပြဿနာဘာပဲကြုံကြုံပေါ့နော်ကြုံလာရင်အလွဲတကူဟိုကမောက်ကမဖြစ်နိုင်တဲ့အခြေအနေမျိုးအဲ့အခြေအနေမျိုးလို့တော့ကျွန်တော်တို့ပြောနိုင်တာပေါ့ဗျာ
တကယ်ကိုကမောက်ကမအခြေအနေပါဘာကြောင့်လဲဆိုတော့သွင်းကုန်လိုင်စင်လျှောက်တဲ့အခါကုန်သွယ်ရေးနဲ့တည်းမပြီးပါဘူးဘိုးဘန်ခွင့်ပြုချက်ပါထပ်ယူရပါတယ်သွင်းလာတဲ့ကုန်ပစ္စည်းတွေကရန်ကုန်စိတ်ကမ်းရောက်နေပြီဒါပေမဲ့သွင်းကုန်လိုင်စင်ကဘိုးဘန်မှာတစ်နေနှစ်လကျော်ကြာရင်လဲစိတ်ကမ်းရောက်ပစ္စည်းတွေကအသိမ်းခံရပြီးလေလံပစ်ခံရနိုင်တယ်ဆိုတဲ့အခြေအနေကိုသွင်းကုန်သမားတွေရင်ဆိုင်နေကြရတာပါဒါကြောင့်လဲစစ်ကောင်စီကိုအင်ဒိုနီးရှားပင်လယ်ပြင်နဲ့ယင်းဒီမြို့နာမှုဆိုင်ရာဝန်ကြီးလူဟတ်ပန်ဂျီတန်ကအစိုးရရဲ့နေရာတိုင်းမှာစစ်တပ်ကလူတွေနေရာယူချုပ်ကင်ထားပြီးအဲ့ဒီလူတွေကအယီချင်းမရှိဘူးဆိုရင်ဘာဖြစ်လို့သမရလုပ်ပြီးဥဆောင်နေဦးမှာလဲလို့မေးခွန်းထုတ်ခဲ့တာနေမှာဖြစ်ကြောင်းပါခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ငံအလိမ္မာနဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးတာကဏ္ဍကိုမကြာခင်မှာတင်ဆက်ပေးသွားမှာပါ။အခုတခါတော့မြင်ကွင်းရဲ့မဆုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပြီးခဲ့တဲ့နိုဝင်ဘာလကနေအခုနှစ်ဇန်နဝါရီလဝက်အထိနိုင်ငံတော်ကနေအိမ်အဆောက်အုံ2000နီးပါးမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဆေးအာဏာသိမ်းမှုအလွန်နဲ့တာကာလအတွင်းလက်နက်ကင်ပဋိပက္ခဖြစ်စဉ်တွေအကြားနေဆောင်တွေမိရှုဖြည့်စည်းခံရတဲ့အခြေအနေတွေကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေအခုနှစ်ဇန်နဝါရီလဝက်အထိနိုင်ငံတော်ဝန်ကနေအိမ်အဆောက်အအုံ2000နီးပါးမိရှုဖြည့်စည်းခံခဲ့ရပါတယ်ဆရာနာသိမှုအလွန်နှစ်နှစ်တာနီးပါးကာလအတွင်းမှာနိုင်ငံအနှံ့မိရှုဖြက်စီခံရတဲ့နေအိမ်အဆောက်အအုံ 9,800 ကျော်ရှိခဲ့ပါတယ်။အဲ့ဒီထက်က33ရာခိုင်နှုန်းဟာပြီးခဲ့တဲ့2လခွဲအတွင်းမှာဖြစ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာတလထဲမှာပဲနေအိမ်အဆောက်အအုံ 8,800 ကျော်မိရှုခံခဲ့ရပြီးအများဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့2လခွဲအတွင်းစကိုင်းတိုင်းမှာမီးရှို့ဖျက်ဆီးခံရတာတွေက60ရာခိုင်နှုန်းကျော်အထိမြင့်တက်လာခဲ့ပါတယ်နှစ်နှစ်တာနီးပါးကာလအတွင်းစကိုင်းတိုင်းမှာနေအိမ်အဆောက်အအုံပေါင်း 4,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်ထူးခြားချက်ကတော့ပြီးခဲ့တဲ့2လအတွင်းမှာနေအိမ်16,000ကျော်ဆုံးရှုံးခဲ့တာပါ ာဟာအရင်မီးရှို့ဖျက်ဆီးခံခဲ့ရတဲ့ပမာဏရဲ့60ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်မြို့နယ်အလိုက်မီးရှို့ဖျက်ဆီးခံရတာတွေကိုကြည့်ရင်တပင်းမြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်။နှစ်တာနီးပါးကာလအတွင်းမြို့နယ်ပေါင်း63ခုကနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စကိုင်းတိုင်းတပင်းမြို့နယ်မှာနေအိမ်အဆောက်အုံ 9,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကရွှေဘိုမြို့နယ်မှာဖြစ်ပြီးအရေအတွက်အားဖြင့် 4,600 ကျော်ဆုံးရှုံးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်လခွဲအတွင်းမှာမီးရှို့ဖျက်ဆီးခံရတဲ့မြို့နယ်အစ်တွေတိုးလာခဲ့ပါတယ်။အရင်ကမီးရှို့ဖျက်ဆီးခံရတာမရှိခဲ့တဲ့မြို့နယ်10ခုကနေအိမ်အဆောက်အုံ600ကျော်ဖျက်ဆီးဆုံးရှုံးခဲ့ပါတယ်။အဲ့ဒီထဲကလန်ဒလီတိုင်းမြင်းကြံမြို့နယ်မှာအများဆုံးဖြစ်ပြီးနေအိမ်အဆောက်အုံ300ကျော်မီးရှို့ခံခဲ့ရပါတယ်။
မြင်ကွင်းကျဲမတ်စုများအစီအစဉ်ကိုမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာဗီဇာကဏ္ဍကိုထုတ်လွှင့်ပေးပါပါ။မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ထက်ဆိုရဲတော်ရရှင်ကတော့မင်္ဂလာပါ VOE ကသတင်းစုံတွေသတင်းမှန်တွေအမြဲတမ်းတင်ဆက်ပေးနေတဲ့အတွက် VOE ကိုအစင်မပြတ်အားပေးနေပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်အခုလိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးပါကိုမောင်မျိုးဆိုရဲတော်ရရှင်ကအလုပ်တွေမှာအားတဲ့ဂျာကနေစာရေးလိုက်ပါတယ်မိတ်ဆွေတဲ့ VOE ရဲ့2023 Happy New Year မှာပျော်ရွှင်ကြပါစေဘေးရန်ကင်းပါစေအလုပ်ကိုင်းများပါစေတဲ့သူကအင်တာနက်မကောင်းလို့ PSN ကနေအားပေးနေပါတယ်ဆိုလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်ရှင်။2023စုမွန်အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်။နှစ်သစ်မှာ VOE ကတစဉ်အားလုံးကို Happy New Year ပါဆိုပြီးတော့နှစ်သစ်နှုတ်ခွန်းဆက်လာတဲ့သောရရှင်ကတော့ John Baker ဖြစ်ပါရင်
။မင်္ဂလာပါကျွန်တော်နှစ်ပေါင်းများစွာနားထောင်လာခဲ့တဲ့ VOE ကိုယခုတိုင်နားထောင်နေသေးပါ။သတင်းကိုအဓိကနားထောင်ပါတယ်။အခုဆိုရင်အယုတ်ကောအတန်ပါမြင်ရကြားရပြီးမှုများစွာကျေနပ်မိပါတယ်။ကြိုးစားတင်ဆက်ပေးနေကြတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုကျေးဇူးတင်ပါတယ်။ Happy New Year ပါ။ကျန်းမာချမ်းသာကြပါစေ
။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ခုလိုမျိုး VOA အစီအစဉ်တွေကိုနှစ်ပေါင်းများစွာနားထောင်ခဲ့တယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ရုပ်ရောအတန်ရောထုတ်လွှင့်ပေးတာကိုလည်းကျေနပ်တယ်ဆိုလို့အထူးဝမ်းသာမိပါတယ်။နှစ်သစ်မှာဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့ကမ္ဘာနိုင်ငံအသီးသီးကပြည်သူတွေနှစ်သစ်မှာမင်းကောင်းမင်းမြတ်နဲ့ရာသပန်ရှောင်လန်းနိုင်ပါစေလို့ဆုပန်လိုက်ပါတယ်ဆိုပြီးတော့ဆုတောင်းပေးလာပါတယ်ဗီဒီယိုကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖြည့်ပေးခြင်းပါတယ်ရှင်အောင်သူရဆိုတဲ့သောရရှင်ကဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဆောင်းပါးတွေကိုတစုတစည်းနဲ့နားဆင်ခြင်းရင်ဘယ်မှာနားထောင်ရမလဲပြောပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါဟုတ်ကဲ့ပါကိုအောင်သူရရေကျွန်မ Messenger မှာစာပြန်ထားပေးပါရနော်ကျွန်မတို့ VOE မြန်မာပိုင်းရဲ့ Internet စာမျက်နှာလိပ်စာဖြစ်တဲ့ bemis.voenews.com ကိုတွားလိုက်ပါရှင်အဲ့မှာ Radio အစီအစဉ်များဆိုတဲ့ဒီစာမျက်နှာကိုရအောင်တွားလိုက်တဲ့အခါမှာအဲ့စာမျက်နှာမှာသတင်းသုံးသက်ချက်တွေအကုန်တင်ပေးထားပါတယ်။ဦးကျော်ဇန်သားရဲ့မြမအရေးသတင်းသုံးသက်ချက်နဲ့ဦးအောင်ခင်ရဲ့သတင်းသုံးသက်ချက်တွေတပုတ်ချားစီရှိပါတယ်နော်။ အဲ့ဒီ link ကိုလည်းကျွန်မ messenger ကပို့ပေးထားတာမလို့အဆင်ပြေမယ်ထင်ပါတယ်ကြော်လင်းထိုက်ဆိုတဲ့တော်ရရှင်ကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာနောက်ခံသတင်းနဲ့ပဲပြောပြပေးပါ VOE တဲ့ Taylor Swift ဆိုထားတာလားတဲ့မေးလာပါတယ်ဟုတ်ကဲ့ပါကိုကြော်လင်းထိုက်ရေသတင်းထဲမှာ Taylor Swift ဆိုတဲ့နာမည်တော့ပါပါတယ်စာသားထဲမှာပါတာပါဒါမဲ့လည်းအဲ့ဒီသတင်းကိုသူဆိုထားတာတော့မဟုတ်ပါဘူးသတင်းနာမည်က Money in the Air ဖြစ်ပါတယ်တီဆိုသူက Renee Myers ဖြစ်ပါတယ်ရှင်ဒါမဲ့အဲ့ဒီသတင်းကရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်မှုအတွက်တည်တံ့ထုတ်လွှင့်ထားတဲ့သတင်းဖြစ်ပါတယ်နော်ဒါကြောင့်မလို့ဒီတချင်းကိုအပြစ်မှရှာနားထောင်လို့မရပါဘူး။အဲ့ဒီတချင်းနားထောင်ကျင်နေဆိုရင်တော့တက်တန့်ရောင်သတင်းလာအစီအစဉ်လေးကိုစောင့်ပြီးတော့နားဆင်ပါနော်။အထူးကျေးဇူးတင်ပါတယ်။ Crush နေမြန်မာပြည်ကဘေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအပြားရှိပါတယ်နော်။အဲ့ဒီကစာတချို့ကိုလည်းအများအပြားဒီမြန်မာပြည်ကဘေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။ဒီတစ်ပတ်မှာတော့ကိုအောင်မြင့်သူရေးလာတဲ့စာကိုဖော်ပြပေးကြပါမယ်
။ VOA ရေမြန်မာပြည်ကဘေးစာများအစီအစဉ်ကိုအရင်ကစာရေးဘူးတချင်းတောင်းမှုပါတယ်။ပြက်ကြိန်နေလဲရာဘူးပါတယ်။အနာသိမ်းထားတဲ့တိုင်းပြည်မှာအသက်ရှင်ရတာလူဖြစ်ရတာစိတ်ဓာတ်ကျမိပါတယ်လူဘဝတသက်တာမှာတခါလေးပဲမဲပေးဘူးတာအပေခံဖြစ်စည်းခံရလို့စိတ်ပြက်မိပြန်ပါတယ် VOA ရသတင်းတွေကိုအမြဲနားဆင်ပြီးအားတင်းနေရပါတယ်ဗျာကျေးဇူးပါ VOA ရေ
ဘဝမှာတသက်မှာတခါပဲမဲပေးဘူးပါတယ်အဲ့မှာပေးထားတဲ့မဲဖြစ်စည်းခံရလို့စိတ်ပြက်မိပါတယ်တဲ့ဟုတ်ကဲ့ပါအခုလည်းမကြခင်မြန်မာနိုင်ငံကပြည်သူတွေမဲပေးခြင်းနဲ့ဆိုရင်တော့စစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲကြုံအောင်တော့မယ်ထင်ပါရဲ့နော်။နောက်ထပ်သောရရှင်တယောက်သူကတော့လက်ရှိမြန်မာနိုင်ငံမှာစစ်ကောင်စီကမျိုးပြအခြေရွာတွေမှာလူရည်စီရင်လိုက်ကောက်နေရတဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးရေးလာပါတယ်
။အာဏာသိမ်းအကြမ်းဖက်စစ်အုပ်စုတွေကမျိုးပြတွေမှာလူရည်စီရင်ကိုစစ်သားတွေရဲတွေနဲ့စည်ရင်မပေးမနေရရက်ွက်တွေကိုပိတ်ဆို့ပြီးမှဓမြတိုက်စလို့လိုက်ကောက်နေပါတယ်။တကောင်ရင်ထဲမှာပါပေမဲ့အိမ်မှာလက်ရှိမရှိနေသူတွေကိုမင်းဒီတာပယ်ထုတ်တာမျိုးတွေလုပ်နေပါတယ်ဒီလိုလုပ်တာက PDF CDM တွေကိုသကောင်စင်းတွေကထုတ်ပယ်လိုက်တာပါမြန်မာနိုင်ငံသားတွေကို blacklist လုပ်နေတာပါအာဏာသိမ်းအကြမ်းဖက်စစ်အုပ်စုကရုံမာနိုင်သမျှရုံမာနေကြတာပ
ါဒါကတော့မြန်မာနိုင်ငံမှာစစ်ကောင်စီကရွေးကောက်ပွဲမကျင်းပခင်လူဦးရေစီးရင်ကောက်တယ်ဆိုပြီးတော့မျိုးပြကြေးရွာတွေမှာလိုက်ပြီးတော့လူဦးရေစီးရင်စစ်ဆေးရတဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာပါနောက်ထပ်သောရရှင်တယောက်ကလည်းဒီလူဦးရေစီးရင်ကောက်တဲ့အဖြစ်ရက်နဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဒီသောရရှင်ကဇန်နဝါရီလ12ရက်နေ့ကရေးလာတာဖြစ်ပါတယ်ရှင်သူကရန်ကုန်မြို့မြို့ရဲမှာလူဦးရေစီးရင်ကောက်တဲ့အခြေအနေကိုအခုလိုရေးပြောလာပါတယ
်ဇန်နဝါရီလ12ရက်နေ့ကသတင်းပါမြို့ထဲကဘုတ်တထောင်ကြောက်တတာဘဘဲတန်းမှာရက်ွက်ရုံးနေသွားပြီးအိမ်တောင်စုစီးရင်ပေးရပါတယ်မနေ့ကအထီတော့လူတွေရှင်ပြီးစီးရင်လာပေးသူတွေနဲပါတယ်လို့ပြောပါတယ်သူတို့ကောက်တာဘယ်တုန်းကဘယ်သူပဲနေခဲ့လက်ရှိနေထိုင်သူကိုသာကောက်ပါတယ်နေပြောင်းသွားသူနိုင်ငံခြားသွားသူတွေကိုမသိကျင်ကြပါဘူးအိမ်တော်သူစီးရင်ကိုလည်းဂယုမဆိုင်ပါဘူးလက်ရှိစီးရင်ပေးပြီးရင်တည်င်းလာပို့သူရဲ့နာမည်ဖုန်းနံပါတ်တွေကိုတောင်းပြီးလက်မှတ်ထိုးခိုင်းပါတယ်တည်င်းမှာပေးရင်ပြဿနာရှာမဲ့သဘောရှိပါတယ်သူတို့ဘက်ကတော့မပြစ်ဖြစ်အောင်လုပ်ပါပြီရွေးကောက်ပွဲလုပ်ဖြစ်ရင်လည်းအခုလိုချင်းကြောက်ကြအောင်မှာဖြစ်ပါတယ်
။ဒါကဒီသောရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါ။ဒီအိမ်နောက်စုစီရင်ကောက်တာနဲ့ပတ်သက်ပြီးတော့နောက်ထပ်သောရရှင်တရားကိုသူ့နာမည်ကိုမဖော်ပြပါနဲ့တဲ့။ဒါမဲ့လည်းသူ့နာမည်ကတရုတ်စလုံးနေနဲ့ရေးလာတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်မလည်းတရုတ်စာမဖတ်တယ်လို့ရောင်းပြီးတော့တော့မှသူ့ရဲ့နာမည်ကိုမပြောနိုင်ပါဘူးနော်။ဒီသောရရှင်ကလည်းဒီအိမ်နောက်စုစီရင်ကောက်တဲ့သူကိုယ်တိုင်ကြုံတွေ့နေရတဲ့ဖြစ်ရပ်တစ်ခုကိုရေးပြီးတော့ဝေမျှလာပါတယ်။
တို့စီမှာတော့အိမ်တော်စုစရာလောက်ခိုင်းတယ်နာမည်တစ်ခုထည့်ရင်တသိန်းကျွန်တော်ညီလင်များကလေးဆိုရင်3သိန်းစဉ်းစားကြည့်ပါဘလောက်ထိလွန်လဲလို့မင်းတို့ကအဆင်ပြေတယ်လေတဲ့ထိုင်းမှာလင်များတော့အလုံးလုံးကလေးငယ်အိမ်ထားခဲ့ပြီးကြုံခံနေရတာကိုအဆင်ပြေတယ်ငွေရှိတယ်ဆိုပြီးတော့အကြောင်းဖန်ငွေညှစ်တာပါ
ဒါကမြန်မာနိုင်ငံမှာအခုဒီရွေးကောက်ပွဲမတိုင်ခင်မှာစစ်ကောင်စီကခြေရွာမျိုးနယ်တွေမှာလိုက်ပြီးတော့အိမ်တော်စုစင်းတွေကောက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုရေးလာကြတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ
်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမဘေးသာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအမေရိကန်နိုင်ငံမှာတော့ကမ္ဘာအကြီးဆုံးပီဇာကြီးတစ်ခုကိုဖန်တီးပြခဲ့ပါတယ်ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်စင်ဂျေဘုံအရက်မှာတော့အမျိုးသမီးတဦးကသူ့အိမ်မှာကြောင်အကောင်600လောက်မွေးထားပါတယ်ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကမ္ဘာအကြီးဆုံးဖီဇာကြီးတစ်ခုဖန်တီးပြခဲ့ပါတယ်။ PVA အချက်ပေ14000ပတ်လည်ရှိတဲ့အယာမဖီဇာကြီးကိုအချက်ရေ68000ကျော်ရအောင်လှည့်ဖြတ်မှာဖြစ်တယ်လို့ဒီဖီဇာကိုဖန်တီးခဲ့တဲ့ Pizza Hut ကုမ္ပဏီဥက္ကဋ္ဌ David Grave ကပြောပါတယ်။ Los Angeles Convention Center ကုန်စည်ပြပွဲကျင်းပတဲ့နေရာမှာဖန်တီးခဲ့ကြတာဖြစ်ပြီးတော့ New York Style ဖီဇာကြီးကိုလူအယောက်20လောက်ကဝိုင်းဝန်းဖန်တီးခဲ့ကြတာပါ။pepperoni နဲ့ cheese ပါဝင်တဲ့ pizza အဝိုင်းကြီးကိုဖန်တီးဖို့အတွက်ကိုတော့အထဲမှာ4000ကျုံပြားလေးတွေကိုဆက်ဆက်ဖန်တီးထားတာဖြစ်ပြီးအဲ့ဒီကျုံပြားလေးတွေပေါ်မှာခရမ်းကျင်သည့်အနှစ်တွေကိုတုပ်လင်းကြပါတယ်။အဲ့ဒီနောက်မီးအပူပေးဆက်တက်ဆင်ထားတဲ့လှဲနဲ့ pizza တွေကိုလိုက်ပြီးတော့ဖုတ်ပေးရတာပါ။လေးရ3ရက်လောက်ကြိုတင်စီစဉ်ခဲ့ရပြီးစံချိန်ချိုးပြီးသွားတဲ့အတွက် pizza တွေအားလုံးကိုဒေသထဲမှာရှိတဲ့အစားအသောက်မျှဝေပေးတဲ့ provider အဖွဲ့တွေကိုလှူဒန်းခဲ့ပါတယ်ရှင်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်စင်ဂျေဘုံအရက်မှာအမျိုးသမီးတဦးဟာသူ့အိမ်မှာကြောင်အကောင်600လောက်မွေးထားပါဗျ။အသက်52နှစ်ရှိပြီဖြစ်တဲ့ Rachel ကပွေးဟာသူ့ရဲ့အိမ်ခန်း၄ခန်းပါတဲ့အိမ်ကိုကြောင်ဂေဟာအဖြစ်2020ခုနှစ်မှာပြောင်းလဲခဲ့တာပါ။အိန္ဒိယနိုင်ငံမှာယောဂသွားထိုင်ရင်းနဲ့အခုလိုကြောင်တွေကိုခေါ်ဆောင်လျှောက်ထားဖို့အတွက်စိတ်ကူးရခဲ့တာဖြစ်ပြီးတော့သူ့ကိုအခုချိန်မှာတော့ကြောင်အမျိုးသမီးအဖြစ်လူသိများနေပါပြီ။သူဟာကလေး9ယောက်ရဲ့မိခင်လည်းဖြစ်ပြီးတော့ကြောင်ချစ်တတ်တဲ့သူ့ကလေးတွေကလည်းအခုလိုကြောင်တွေမွေးထားတာကိုထောက်ခံတယ်လို့ပြောပါတယ်။သူ့အိမ်ရဲ့နေရာ95ရာခိုင်နှုန်းကိုကြောင်တွေအတွက်ပေးထားပြီးကြောချစရာနေရာတစ်နေရာရှိရင်ရပါပြီလို့ကပွေးကပြောပါတယ်။သူဟာလမ်းဘေးမှာစောင့်ရှောက်ဖို့လိုအပ်နေတဲ့ကြောင်တွေကိုအိမ်ခေါ်လာပြီးစေးကူပေးတာစောင့်ရှောက်တာတွေလုပ်ထားပြီးတော့ဝေးစားကျင်တဲ့သူတွေရှိရင်လည်းပေးမွေးတာပါ။ကြောင်တွေများလာတာကြောင့်ဆောင်လျှောက်ဖို့ကုန်ကြစည်တွေများလာပေမဲ့လည်းသူကတော့ဆက်လုပ်နေပြီးမိသားစုတွေရှိကနေငွေကြေးနဲ့ပစ္စည်းအထောက်ပံ့တွေလည်းရတယ်လို့သူကပြောပါတယ်ခင်ဗျာ
တောင်ဆောင်တွေနဲ့ဂျော်လန်တွေမှာအလန်တိုင်တွေလိုက်ထိပြီးပြန်ရတဲ့ဗြိတိန်အမှတ်ပေးကားပြိုင်ပွဲ British Sporting Trial တခုအကြောင်းကိုတင်ပြပါမယ်ပုံမှန်ကားပြိုင်ပွဲတွေလို့အစစ်မြေကားတွေနဲ့အမြန်ပြန်ရတာမဟုတ်ပဲ
လူနှစ်ယောက်စီးကားလေးတွေနဲ့အလံတိုင်လေးတွေစီကိုအရောက်သွားပြီးအမှတ်ယူရတာပါအလံတိုင်များများစီကိုရောက်ရင်တော့အမှတ်များများရမှာဖြစ်ပြီးနည်းရင်တော့အမှတ်နည်းနည်းပဲရမှာပါအလံတိုင်ကတောင်ဆောင်နေရာတွေမှာ12တိုင်ရှိတာဖြစ်ပြီးအဲ့ဒီနေရာအကုန်လုံးရောက်ဖို့အတွက်ဘယ်လိုနည်းလမ်းတွေကအသင့်တော်ဆုံးဖြစ်မလဲဆိုတာကိုမောင်းလေသူတွေကဆုံးဖြတ်ရပါတယ်ကောက်တီးရိုက်ပြိုင်ပွဲအသေးလေးလိုပဲပြိုင်ပွဲဝင်သူတွေကတောင်ဆောင်တွေကိုပြိုင်ပွဲမစခင်ကြိုကြည့်ထားရပြီးအဲ့ဒီနေရာတွေကိုမောင်းရတာကပဟေလိအယုတ်ကလေးတွေဆက်ရတယ်လို့ပဲလို့ဒီကားပြိုင်ပွဲကျင်းပရေးဥက္ကဋ္ဌကပြောပါတယ်ဒီပြိုင်ပွဲမှာတော့ခွန်ဝဲဒေသက Thomas Bricknell နဲ့သူ့ရဲ့ခီးတဲ့ Lester Smith တို့က18မှတ်အသားနဲ့အနိုင်ရသွားပါတယ်ရှင
်ဒီကတဲ့အပတ်တွင်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံအပါအဝင်အာရှတိုက်အလဲပိုင်းဒေသတော်တော်များများမှာပြင်းထန်တဲ့အေးအေးဒဏ်ကိုကြုံခဲ့ရပါတယ်ကမ္ဘာအေးအေးဆုံးမျိုးလို့လူသိများတဲ့ဆိုင်ဘေးရီးယားဒေသကယာကူတက်စ်မြို့မှာအပူချိန်အနှုတ် 50 ဒီဂရီဆယ်ဆီယပ်စ်ထိကျဆင်းခဲ့ပြီးတော့တရုတ်နိုင်ငံမြောက်ဖက်ဆုံးကမိုဟေးမြို့မှာဆိုရင်လဲနှစ်90အတွင်းအေးအေးဆုံးစံချိန်ဖြစ်တဲ့အနှုတ် 53 ဒီဂရီဆယ်ဆီယပ်စ်အထိကျဆင်းခဲ့ပါတယ်အဲ့ဒီအေးအေးဟာဘလောက်အေးသလဲဆိုတာကိုပြသဖို့အတွက်တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဒေသခံသတင်းသမားတဦးဟာကျဲဥတလုံးကိုခွဲပြီးခေါ်ပြားပေါ်တင်ပြခဲ့တာမှာကျဲဥကစက္ကန့်ပိုင်းအတွင်းချက်ချင်းခဲသွားခဲ့ပါတယ်ရုရှားကယာကူတက်စ်ဒေသကလူတွေဆိုရင်လဲအပြင်ထွက်ဖို့အတွက်အနှွေးတဲ့အထက်ထက်ဂေါ်ပီတုတ်လိုပဲဝေထားရပြီးတော့ဈေးမှရောင်းတဲ့ငါးတွေဆိုရင်လဲရေခဲရိုက်စရာမလိုပဲအပြင်မှာဒီအတိုင်းပဲထားပြီးရောင်းနိုင်ပါတယ်အာဖဂန်နစ္စတန်မှာဆိုရင်လဲအေးခဲလွန်းတာကြောင့်အနည်းဆုံးလူ124ယောက်သေဆုံးခဲ့ရပြီး24နိုင်အတွင်းနှင်း36လက်မှကျခဲ့တဲ့ဂျပန်နိုင်ငံကမနီဝါမြို့မှာလဲလူတဦးသေဆုံးခဲ့ပြီးတခြားသေဆုံးမှုနှစ်ခုမှာလဲနှင်းမုန်တိုင်းနဲ့ဆက်ဆက်မှုရှိလားဆိုပြီးစစ်ဆေးနေကြပါတယ်အခုလိုပြင်းထန်တဲ့အေးအေးဒဏ်ကိုဇန်နဝါရီလ26ရက်နေ့အထိခံစားခဲ့ရတာပါခင်ဗျာ
သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ညံနဲ့အမခင်ဖြူလေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီခန့် Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကြာရှိနေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုမိုင်းချင်းနိုင်ကတလဲချင်းညာပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဆန့်ကျင်ကန့်ကွက်ကြောင်းမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုလည်းနိုင်ငံတော်ပုံကံကျူးလွန်ရမှအားပေးကူညီသူတွေအဖြစ်သတ်မှတ်သွားမယ်လို့လည်းဖော်ပြထားပါတယ်။ NLD ဟာလက်ရှိတရားဝင်ပါတီဖြစ်ရည်တည်နေစေဖြစ်ပေမဲ့ NLD ရဲ့ကြေညာချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ဖြေဆိုတာမျိုးမရှိသေးပါဘူး။ဒီတော့တွင်နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဇန်နဝါရီလ26ရက်နေ့ကကျင်းပတဲ့ငြိမ်းချမ်းရေးကိစ္စဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပါဝင်ဆွေးနွေးခဲ့ရမှာမြန်မာစစ်တပ်ကြောင့်နိုင်ငံရဲ့အဖွဲ့အစည်းတွေထိခိုက်ပျက်စီးမှုရဲ့ဆိုးကျိုးအလွန်ကြီးမားပြီးမြန်မာနိုင်ငံသားမကဒေသရင်းနိုင်ငံတွေနဲ့အခြားနိုင်ငံတွေကိုပါထိခိုက်စေတယ်လို့လုံခြုံရေးကောင်စီကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ရဲ့နိုင်ငံသားဝင်ငွေတွေမရရှိစေရေးဒဏ်ခတ်အရေးယူမှုတွေချမှတ်ထားတဲ့ကြားကဂျပန်ဆောက်လုပ်ရေးကုမ္ပဏီတစ်ခုကစစ်တပ်ကပိုင်ဆိုင်တဲ့ဆောက်လုပ်ရေးကုမ္ပဏီကိုအခကျင်းငွေပေးခဲ့တာဟာအမေရိကန်အစိုးရရဲ့ခွင့်ပြုချက်နဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ဂျပန်အစိုးရအရာရှိတဦးကဇန်နဝါရီလ28ရက်နေ့တောက်ကြနေမှာပြောပါရယ်လူခွင့်ရေးစောက်ကြီးအဖွဲ့ HRW ရဲ့အစိုးရတော့ယိုကိုဂါဝါဆောက်လုပ်ရေးကုမ္ပဏီဟာ MEC ကိုမနှစ်2022ခုနှစ်ဇူလိုင်နဲ့နိုဝင်ဘာလအတွင်းအမေရိကန်ဒေါ်လာ 1.3 မီလီယံပေးခဲ့တယ်လို့စုံစမ်းသိရှိရကြောင်းကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဖိနှိပ်အုပ်ချုပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အရေးတကြီးအကူအညီတွေပေးဖို့လိုအပ်နေကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းဆဖူဒင်အယ်ဒူလာကမနေ့ကပြောကြားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမိုင်းအင်ဂျင်နိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစီအစဉ်ထုတ်လို့ရင်းမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွင်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canelius Channel နဲ့ TN1 တို့ဖြစ်ပါတယ်။ View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Dynamometer 1925 30 minutes နဲ့ Dynamometer 190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒေါ်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.